Welcome to the Voice of America in Burmese.
မင်္ဂလာနေ့မှာဒေါက်တာရှင်များရှင် View American တန်ကနေ2023ခုနှစ် January လ31ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ View Radio အစီအစဉ်တွေကို Line to Meter 1925နဲ့32တို့ပြင် Line Let Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလင်းမာကတောင်းယူတင်ဆက်ပေးမှာပါရှင်
ကျွန်တော်တို့ဘောင်သားမှာအညာခတ်သိကျင်းကျင်းကြပါစီခင်ဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာတမန်မဟုတ်တဲ့အခြေအနေမှာရှိနေတယ်လို့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကသုံးသပ်ဆုံးဖြတ်လိုက်ပါတယ်ထိုင်းနိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကပူးတွဲသဘာဝတိဖြစ်ဆောင်ရမယ့်အာဆီယံဒေသတွင်းစစ်ဘက်ဆိုင်ယာဆွေးနွေးပွဲတက်ကိုတက်ဖို့မြန်မာစစ်တပ်ကိုဖိတ်ကြားထားတယ်လို့အမေရိကန်စစ်တပ်ကတနင်္လာနေ့ကပြောလိုက်ပါတယ်နိုင်ငံရေးပါတီများပပုံနေချင်းဥပဒေဟာစစ်တပ်ကထင်းထင်းလို့ထိန်းချုပ်လှုပ်ဆောင်မဲ့အနာဂတ်ရွေးကောက်ပွဲတွေမှာစစ်တပ်ကတေချာဖို့အနိုင်ရရှိဖို့အတွက်အဆက်မဲ့ကြိုးပမ်းချက်တရဖြစ်တယ်လို့အမေရိကန်နိုင်ငံသားဌာနအတိုင်းအမင်းကပြောလိုက်တဲ့သတင်းတွေနဲ့တခြားသတင်းတွေကိုအလိမ္မာနဲ့ပဲတင်ပြပေးကြပါပါ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူအခုညပိုင်းနားဆင်ရမယ့်ထဲမှာတော့အခုလာမယ့် February လ1ရက်နေ့ဆိုရင်ဆရာနာတင်တာနှစ်နှစ်ပြည့်လာပါပြီ။ဒီຫນွေဥတော်လန်ရေးမှာပါဝင်တော်လန်သူတွေရဲ့မျှော်မှန်းချက်တွေကဘယ်လိုရှိပါသလဲ
။ပြည်သူတိုင်းပြည်သူတိုင်းဟာ31ရက်နေ့အထိကမျောလင့်ချက်တွေ၊နော်ရီမှန်းချက်တွေ၊နော်အညွန့်တလူလူနဲ့မျောလင့်ချက်တွေဝူရီဆဆာနဲ့အိမ်မက်တွေအများကြီးနဲ့အဲ့ဒါ31ရက်နေ့အထိအဲ့တိုင်းပဲလားအဲ့မှာ1ရက်နေ့မှာအဲ့ဒါတွေအကုန်ဖျက်ဆီးပြည်တ
ယ် Energy ဂျာကလာအမျိုးသားညီညွတ်ရေးအစိုးရရဲ့ပြောရေးစုံခွေးရှိသူတို့ပြောထားတာပါဒီကြောင့်သတင်းပြေဆောင်နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဆရာနာသိန်းနှစ်နှစ်ပြည့်စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေမြန်မာလက်နက်ကင်ပြည်ပခါအတွင်ကလေးတငယ်တွေရဲ့အခြေအနေတွေဒီလိုဆရာနာသိန်းနှစ်နှစ်ပြည့်အထူးအစီအစဉ်တွေအပါအဝင်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းနဲ့အတူပြပြပေးပါပါရှင်
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာတမန်မဟုတ်တဲ့အခြေအနေမှာရှိနေတယ်လို့ဒီနေ့ကျင်းပတဲ့မျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကသုံးသပ်ဆုံးဖြတ်လိုက်ပါတယ်။မျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုဒီနေ့နေပြည်တော်မှာကျင်းပခဲ့ပြီးယာယီသမ္မတဦးမြင့်ဆွေ၊ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်၊ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်စတဲ့ကာလုံအဖွဲ့ဝင်တွေအဖြစ်အထူးဖိတ်ကြားထားသူဖြစ်စစ်ကောင်စီအထွေထွေမှုနဲ့ဥပဒေရေးရာဝန်ကြီးဌာနဝန်ကြီးပြည်တော်စုရှင်းနေကြလို့လည်းတယောက်ခဲ့ကြပါတယ်။ဒုတိယသမ္မတဥဗန်တီယူကကျမအေးရခွင့်တိုင်ကြတယ်လို့စစ်ကောင်စီသတင်းမှာထုတ်ပြန်ပါတယ်။အစည်းအဝေးတွင်ပြီးခဲ့တဲ့2020ရွေးကောက်ပွဲမဲမတမာမှုတွေနဲ့ဖြည့်ရှင်းပေးခြင်းမရှိတဲ့အခြေအနေတွေ၊မဲဆင်းစစ်ဆေးတွေ့ရှိမှုအခြေအနေတွေ၊စစ်ကောင်စီရဲ့လှုပ်ဆောင်ခဲ့တာတွေနဲ့ရှေ့လုံငန်းစဉ်တွေအပြင်ပြည်တွင်းမငြိမ်မသက်စုပူမှုတွေကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတင်ပြခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ရီပေါ်တက်ရောက်လာသူတွေကသုံးသပ်ဆွေးနွေးကြပြီးလက်ရှိမြန်မာနိုင်ငံဟာတမန်မဟုတ်သောအခြေအနေတွင်ရှိနေစေဆိုပြီးစစ်ကောင်စီထုတ်ပြန်ချက်မှာညှို့သုံးဆွဲသွားပါတယ်။2008ခုနှစ်ဖွဲ့စည်းပုံအရရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်မှာတနည်းပြီးတဲ့နောက်6လစီနောက်ထပ်2ကြိမ်တက်တန်းတိုးခွင့်ရှိတယ်လို့ဖော်ပြပါတယ်။ဒါကြောင့်ပုံမှန်အဖြစ်ဆိုရင်တော့2008ဖွဲ့စည်းပုံအရအခုဒီကနေ့မှာစစ်ကောင်စီအုပ်ချုပ်ရေးတက်တန်းကုန်သွားမှာပါ။လောရတထုတ်ပြန်ကြေညာချက်ကိုမနက်ဖြန် February 1ရက်နေ့မှာမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကထုတ်ပြန်ပေးမယ်လို့စစ်ကောင်စီထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ထိုင်းနိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ပူးတွဲသဘာဝတိအဖြစ်ဆောင်ရွက်မဲ့အာဆီယံဒေသတွင်စစ်ဘက်ဆိုင်ရာဆွေးနွေးပွဲတရက်ကိုတက်ရောက်ဖို့မြန်မာစစ်တပ်ကိုဖိတ်ကြားထားတယ်လို့အမေရိကန်စစ်တပ်ကတနင်္လာနေ့ကပြောပါတယ်။ ADM Plus လို့ခေါ်တဲ့အာဆီယံကာကွယ်ရေးဝင်ကြီးများနဲ့မိတ်ဖက်နိုင်ငံများအစည်းအဝေးနဲ့ကျွမ်းကျင်သူများဆိုင်ရာအဲ့ဒီအစည်းအဝေးဟာပြည်လည်ပြည်လုံခြုံရေးနဲ့ဆက်ဆက်လှုပ်ရှားမှုများနဲ့ပတ်သက်ပြီးကျင်းပမှာဖြစ်ပါတယ်။အစည်းအဝေးဖိတ်ကြားတဲ့ကိစ္စကိုအာဆီယံအဖွဲ့ဝင်နိုင်ငံများကဆုံးဖြတ်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝင်ကြီးဌာနပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်တာတွေအဆုံးသတ်ဖို့မတရားဖန်ဆီးခံနေရသူတွေကိုပြန်လွှတ်ပေးဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့အရေးမြန်မာကိုဖိအားပေးတောင်းဆိုရမှာအမေရိကန်ပြည်ထောင်စုကနိုင်ငံတကာအသိုင်းအဝန်းနဲ့အတူပူးပေါင်းပါဝင်သွားမှာဖြစ်ပြီး ADM Plus အစည်းအဝေးတွေမှာထည့်သွင်းဆွေးနွေးမှာဖြစ်တယ်လို့လည်းကာကွယ်ရေးဝင်ကြီးဌာနပြောခွင့်ရအဒုတိယဗိုလ်မှူးကြီးမာတီမိုင်နပ်စ်ကပြောပါရယ် ADM Plus စစ်ဘက်ဆိုင်ရာအစည်းအဝေးကိုတက်ရောက်ဖို့မြန်မာစစ်တပ်ကိုအမေရိကန်ကဖိတ်ကြားတာအခုပထမဆုံးအကြိမ်တော့မဟုတ်ပါဘူးမနေ့ကအစည်းအဝေးကိုမြန်မာနိုင်ငံကအွန်လိုင်းကနေတဆင့်တက်ရောက်ခဲ့ပါရယ်ရှင
်နိုင်ငံပါတီများမဟုတ်တဲ့ညီဦးတွေဟာစစ်တပ်ကထင်းတယ်လို့ထိမ့်ချုပ်လှုပ်ဆောင်မဲ့အနာဂတ်ရွေးကောက်ပွဲတွေမှာစစ်တပ်ကတေချာဖို့အနိုင်ရဖို့အဆက်မဲ့ကြိုးပမ်းချက်တည်းဖြစ်တယ်လို့နိုင်ငံရေးဌာနအတိုင်းအမင်းကဒက်ရစ်ချိုလေးကပြောဆိုလိုက်ပါတယ်ပြည်သူလူထုရဲ့နိုင်ငံရေးခံယူချက်တွေကိုစစ်စွဲကဖယ်ရှားဖြစ်တာကိုကျွန်တော်တို့အဖြစ်မခံနိုင်ပါဘူးလို့ Twitter Lumu Samian Aboma, Derek Shoriga, Januila Nasako ye, Yeswene, Yeting at a Pibale. Deedra Namasikosi bought Tanamayena Siboya, Pia, Pimuri, Do Baby, and Yuji Jagala, and Muda Ninu, Soya Bawe, Democracy Yedra, Losha, Sawyer, Nijare, Ataika, Eazurigo, Bobi, Tokanyaba Melo, Vio in Matanae, and Mego, America, Nanjai, Winitana. အတိုင်းမင်္ဂလာတည်တံ့ပြန်လဲဖြစ်ကြလိုက်တာဖြစ်ပါတယ်။အမေရိကန်အစိုးရကလွှဲပြောင်းခွင့်ကန့်သတ်ထားတဲ့မြန်မာနိုင်ငံရဲ့ဘဏ္ဍာငွေဒေါ်လာ1ဘီလီယံကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုလွှဲပြောင်းပေးဖို့ NUG ရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးVOA ကမေးမြန်းတဲ့အခါမှာတော့ဒါဟာဘဏ္ဍာရေးနဲ့ဥပဒေဆိုင်ရာခက်ခဲရှုပ်ထွေးတဲ့အခြေအနေဖြစ်ပါတယ်လို့ဖြေကြားပါတယ်။အ Deborah Biden ပြောခဲ့တဲ့စကားကိုကိုးကားပြီးဖြေသွားခဲ့ပါတယ်။ NUG နဲ့ Democracy အရေးထောက်ခံနေတဲ့အင်အားစုတွေကိုပို့ပြီးအတိတ်ပဲရှိရှိထောက်ခံပံ့ပိုးနိုင်ဖို့ကြိုးစားနေကြောင်းနဲ့မြန်မာပြည်သူတွေရဲ့ဆန္ဒဖြစ်တဲ့ငြိမ်းချမ်းရေးတရားမျှတမှု Democracy နဲ့လူ့ခွင့်ရေးတရားဥပဒေစိုးမိုးရေးတွေရရှိဖို့မြန်မာနိုင်ငံအတွက်အရက်ပဲအဖွဲ့အစည်းတွေမြန်မာပြည်သူတွေနဲ့အနီးကလက်တွဲဆောင်ရွက်သွားမယ်ကြောင်း VOA မြန်မာဌာနကိုပြောပါတယ်။ NUG အစိုးရကိုတရားဝင်အသိမှတ်ပြုရေးမေးခွန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာအလုံးပါဝင်နိုင်တဲ့ဒီမိုကရေစီအနာဂတ်ကိုတည်ဆောက်နိုင်ဖို့တဲ့အကြတဲ့ကိုငြင်းငြင်းချမ်းချဖြစ်ရှင်းနိုင်ဖို့အတွက် NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့တိုင်းသားလူနည်းစုအဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့ဆက်လက်တိုင်ပင်ဆွေးနွေးသွားမယ်အကြောင်းလဲ Derek Shorey ကပြောကြားခဲ့ပါတယ
်။စစ်ကောင်စီကအစ်စ်ထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေဟာဒီမိုကရေစီစနစ်ကိုစော်ကားတိုက်ခိုက်လိုက်တဲ့ဥပဒေဖြစ်ကြောင်း AHRP အာဆီယံပါလီမန်အမတ်များအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်။အခုနှစ်အတွင်းကျင်းပမယ့်ရွေးကောက်ပွဲမှာသူတို့လက်ဝေခံ USDP ကြံ့ခိုင်ရေးပါတီအနိုင်ရဖို့အတွက်တရားမဝင်တဲ့အာဏာပိုင်အဖွဲ့အစည်းကဒီဥပဒေကိုရေးဆွဲခဲ့တဲ့ဖြစ်တယ်လို့ AHRP ကဒီကနေ့ဇန်နဝါရီလ31ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဇန်နဝါရီလ26ရက်နေ့မှာစစ်ကောင်စီကနိုင်ငံရေးပါတီမှတ်ပုံတင်ခြင်းဥပဒေအစ်စ်ကိုထုတ်ပြန်လိုက်တာမှာနှစ်လအတွင်းနိုင်ငံရေးပါတီအလုံးပြန်လဲမှတ်ပုံတင်ကြရမှာဖြစ်ပြီးတနိုင်ငံလုံးမှာရွေးကောက်ပွဲပါဝင်မဲ့ပါတီတွေအနေနဲ့ပါတီရံပုံငွေကို7,000တင်ပြနိုင်မှသာမှတ်ပုံတင်လျှောက်ထားနိုင်မှာဖြစ်ပါတယ်။ဒါဟာအရင်က NLD အစိုးရလက်ထက်မှာပါတီရံပုံငွေကို7,000တက်မှတ်ထားရကနေ7,100အထိအစားပေါင်းများစွာတိုးလိုက်တာဖြစ်ပါရဲ့ရှင
်။မြန်မာနိုင်ငံအတွင်းအခြေခံလွတ်လပ်ခွင့်တွေရှိဖို့တဲ့ဒီမိုကရေစီအရသာအုပ်ချုပ်ရေးတည်ဆောက်နိုင်မှုစစ်ကောင်စီကိုဖိအားပို့တိုးပင့်နေတင့်တယ်လို့ HRW ကနိုင်ငံတကာအသိုက်အဝန်းကိုတိုက်တွန်းလိုက်ပါတယ်။သက်ဆိုင်ရာအစိုးရတွေအနေနဲ့သဘာဝတန့်ွေတတ်တူကြောင်းမြေရတနာတစ်တေပို့မှုတွေကရခဲ့တဲ့စစ်တပ်ရဲ့အဓိကနိုင်ငံခြားဝင်ငွေရင်းမြစ်တွေကိုပြင်ပထားပိတ်ဆို့တဲ့အကြောင်းလဲနိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောပါတယ်။ဆရာနာသိမ့်ပြီးနှစ်နှစ်တာကာလအတွင်းစစ်ကောင်စီကတေးစေလောက်တဲ့အင်အားသုံးဖိနှိပ်ချုပ်ချယ်မှုတွေပို့တို့လုံဆောင်လာတယ်လို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကသူ့ရဲ့ထုတ်ပြန်ချက်ထဲမှာပြောထားတာပါ။
နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့အတူကျွန်မအလိမ်မာကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဆရာနာသိန်းနှစ်နှစ်ပြည့်အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အခုရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တာနှစ်နှစ်ကြာလာပြီဖြစ်ပေမဲ့စစ်ကောင်စီကအစိုးရတရက်အနေနဲ့အုပ်ချုပ်နိုင်မှုနဲ့တိုင်းပြည်တည်ငြိမ်အောင်လုပ်နိုင်စွမ်းမရှိတဲ့အတွက်တာမန်မဟုတ်သောအခြေအနေလို့သတ်မှတ်လိုက်တာဖြစ်တယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီတမရာကြီးဒူဝါလက်ရှိလာကပြောကြားလိုက်ပါတယ်။ဆရာနာသိန်းနှစ်ပြည့်အထူးအစီအစဉ်အဖြစ်နဲ့ VOA1.2 မိုင်းရင်ကျင်းနိုင်ကယာယီတမရာကြီးဒူဝါလက်ရှိလာကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
။မင်္ဂလာပါတမရာကြီးရှင်
။မင်္ဂလာပါမင်္ဂလာပါ
။ဟုတ်ကဲ့အဲ့တော့ခုလို VOA ကဆက်သွယ်မေးမြန်းတာကိုလက်ခံတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အဲ့တော့တမရာကြီးကိုမမေးမြန်းခင်ဒီနိုင်ပိုင်းအလိုကားပေါ့နော်စစ်ကောင်စီကကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီမှာဖော်ပြထားတာကတော့သူတို့ဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးပြုလုပ်တယ်အဲ့ဒီရဲ့ရလဒ်မှာတော့လက်ရှိမြန်မာနိုင်ငံကအခြေအနေဟာတာမန်မဟုတ်တဲ့အခြေအနေဖြစ်ဟိုတုံ့တက်တယ်လို့လည်းဖော်ပြထားတယ်ပြီးတော့စစ်ကောင်စီအုပ်ချုပ်ရေးတပ်တန်းကလည်းဖေဖော်ဝါရီလ1ရက်နေ့ဆိုလို့ရှိရင်ကုန်ပြီဆိုတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့လိုအပ်တဲ့အချက်လက်တွေကိုလည်းသူတို့ထပ်မံထုတ်ပြန်သွားမယ်လို့လည်းပြောပါတယ်ဆိုတော့အခုစစ်ကောင်စီကဆက်ပြီးသွားမဲ့ဒီခြေလှမ်းပေါ့နော်လမ်းကြောင်းအနေအထားနဲ့ပတ်သက်ပြီးတော့ NUG ဂျာကာလာအစိုးရအနေနဲ့ရောဘလို့သုံးသက်ရှုမြင်ပါလဲရှင
်ဟုတ်ကဲ့သူတို့ကတော့ Belu benipi turu beka. Apa yang koma turu pasau gawam esra. Cuma rute cerita bida kebaran. Tanya sendiri oh, lela di dunia le. Turu mian mian tunda taraga. Taman apian mahu deh cing suraga. Turu yesai dalem ntaung sini leya. Nasenga ya sana. Tuga pati do. Anak ting mesra itu boleh. Anak ting mahu sedi do. You sound off as red wall, general elevate you summary. Taman Chamber, Mahote the town, Taman Suyan in it, Ochulu Miyarabo, and I am Ochum Nagu, the Rambo Sita Gabe, Tabi, a change you do, you don't miss the bomb you bet, Tibo Miyare, General Kama Yavare.
Okay, Ero, the NUG Bekayo, the Kulu Anna Tambiro, Nane Jalare, a Chema, the Soya dia ni ni bono di nainga da wan ma nemye ocho yi dwe bo li ting ting ta nai ni atain da gao blau ti shi ba le shi.
Ok, eda ro chano ru ka le mi cha khana biyo do lu chano ru nainga ye tewe jo hu lo chano ru NUG soya ne iya ra po di ka ting chuk ta nai ke di shi ba le to di bien chano ru မြို့နယ်ပေါင်း150နဲ့50ခုနှစ်မြို့နယ်ကိုသူတို့နဲ့မချုပ်ကင်နိုင်တော့ဘူးမလုံမုန်နိုင်တော့ဘူးဆိုတဲ့ဘောကကျွန်တော်တို့ကလုံမုန်ထားနိုင်ပြီဆိုတဲ့အကြောင်းရှင်းရှင်းလင်းလင်းကျွန်တော်တို့ပြောချင်ပါတယ်ခုချိန်မှာဒေသနဲ့အုပ်ချုပ်ရေးတွေလည်းကျွန်တော်တို့စနေပါတယ်ဒါကြောင့်မလို့မြို့နယ်ပေါင်း20ပေါင်းမြို့နယ်မှာဥပဒေရုံးတွေဖွင့်လှစ်နိုင်တယ်နောက်တရားရုံးကလည်း25ရုံးတွေကိုကျွန်တော်ဖွင song yan nede, now the car, the other jeep, the other at the session who come by people, be two, the other in Yegu, let the guide a patient in Pibari, a lot of where Janaro Panyaye would some more by Mayo, Jamaye would some more by Mayo, and UG Suyan in it, the Nanga Lungu, Chisapi, Losanai, Nevali, Edema Panyaye would some more commune, Gusenga Munego.
ลูกส่งนี่เรียกชื่อมาเลยล่าสุดเวจันมาเยกุเลยที่อันนี้กูเสียชื่อมิวเนมาจันโรและตัวปีดูลูทุกคนยิ่งส่งเนี่ยเรียกเนี่ยบีพีเดสุรากุยอดจารุมาเลยเอร์ข้าจารอกูเสกเอาสิกาตัวตามมาไม่เข้าใจชื่อนี่ลูกย้อนหลังเนี่ยแต่พ่อมาเลยกูแต่มาเลยย้อนตัวเดียวแต่มาเลยรู้ประกาศที่เชิงชู้ลานท่านนายเนี่ยชื่อนี่ดีกูเสียงเบี้ยจีเมสุลูชิงอ๋อและสิ
ที่กองสิบเก้าตัวที่นายงานกูตัวมาเลยสุยาตียันนี่เนี่ยโอชุนนายจินชิมชีสุเร่เดฮาวตัวก็เปลี่ยนเรื่องมีตั้มราจียาวอยู่สาบาลาเช่นตัวก็เลยที่ตบกันเราตามันเช่นมีชีกุสุรตัวก็โอชุนนายมุมีชีกุที่ยิงออกมาลุนนายกุสุเร่ตบอมิวเป็นจันทร์รู้อยู่สาบาลาเด็กเล็กเข้ามาเลยตัวก็เที่ยวทั้งนายเด่นเนี่ยจามะมีชีก็ว่าว
ส่วนจันทร์รู้ทุกเรื่องเชื่อได้ได้ดีกว่าตัวหลงว่าโอชุกในนามมีชีก็ว่าว่าที่มีพวกก็เล่าดีไปตัวเนี่ยตัวอันน่ะแต่ยังมีชีได้รู้ไปตรงได้ยังมาเชื่อไปเลยสิ่งที่ก้าชาปยาทารีอยู่กับเบย์กูเลยอันยูจิก้าเล่ามาแข่งเท้าบ่เนาะไอ้รอที่ธรรมราชีรู้ประกาศก็ธรรมราชีรู้ชั่งแม่ทารีที่เฟดเรดิโมคริซีสุรีแลนจางกูเปลี่ยนยาวผู้ตัวก้าเป็นรูแลนจางเนี่ยตัวบุษย์ชิมเลยเช่น
จันทร์รู้กันหรอจันทร์รู้เองลำยามีปงกูยิ่งใส่ทับิเข้าไปเลยทุกทีชาดาจันทร์รู้เองลำยามีปงเข้าไปเลยจันทร์รู้ลำยามีปงอายาก่าเฟดเรลดิโมคริซีนังกูทุ่งทองเมื่อสิ่งที่อาณาเชนอุชุมงกูจันทร์รู้ลงว่าเพียชาดองเลยปีดูรู้ทุกอ่ะไปรู้มาเล็กขนาดเด็กในทางมีชีวิตเดียวจันทร์รู้กับปีดูรู้ทุก เอสกางกูน่าท่องยามเนี่ยสุยาพิเตอาลิอุสลาปีดูลูทูเยอตันตูรูเอตบอทาได้ไปจันทร์รู้ลูกสองตัวมาเข้าไปเลยไอ้รอจันทร์รู้เฟรดดิโมคริซีชาดามาบาดีไอ้ใจจันทร์รู้สับปีรอลูกสองเนี่ยไอ้เทมาจันทร์รู้มาจากเข้ามาเวตุยกุบยองเย่กาละกูจันทร์รู้เป็นเส้นทางสีมาเลยเส้นกองสีกูจันทร์รู้เพียชาบีดานเนี่ยตุยกุบยองกาละ อุชุเย่ยอมดามาบ้าไอ้ดีก็จันทร์รู้ยินเสียงเนี่ยเลยไอ้ดีมาจันทร์รู้ตัวกบยองเย่ค่อยซื้อบ่งเชี่ยขันอุบเดบุจันทร์รู้อารมณ์ตัวโมตุนิเชียอ่างลบีมาจากเข้ามา ကျွန်တော်တို့ထုတ်ပြန်ကြေညာနိုင်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ကျူးလဲကျူးစားနေပါတယ်အဲ့ဒီအတွေ့အကြုံရဲ့ကာလမှာကျွန်တော်တို့တွေဟာရှေ့လမ်းစဉ်မှာကျွန်တော်တို့ရဲ့အလုံးတန်းတူညီမျှရရှိရေးကိုပိုင်ပြတန်းကိုညီရရှိရေးဆိုတဲ့ကျွန်တော်တို့ငူကပါတဲ့ခွဲခြားမှုမရှိတဲ့အဲဥထုပ်ရဲကိုကျွန်တော်ကြွားနိုင်အောင်ဆွေးနွေးကြမှာဖြစ်ပါတယ်
โอเคအဲ့တော့မြန်မာနိုင်ငံအခြေအနေပြောင်းလဲမဲ့အပိုင်းမှာကြတော့တွဲဆုံဆွေးနွေးရေးနဲ့သွားနိုင်မလားဒါမှမဟုတ်ရင်လေဒီ
အနန္တကေပြောရရင်တော့ဘယ်နိုင်ငံလို့ဆိုသူဆုံဆွေးနွေးပြီးတော့အဖြေချကြတာကြီးပါပဲသူဆုံဆွေးနွေးမှုရတယ်ဆိုတော့သူဆုံမှုကတော့လူအသက်သေဆုံးမှုနည်းမယ်သူဆက်တန်မှုနည်းမယ်ပေါ့ဒါပေမဲ့ဒီစစ်တပ်ကလူကောင်းဆန်တယ်အာဏာငန်းငန်းကြီးအယူတက်နေတဲ့ဖွဲ့တွေဖြစ်တဲ့ကြောင့်သူတို့လူချင်တဲ့ပုံစံဆိုအသက်နဲ့မှလောက်သွားမှာပဲလို့ကျွန်တော်တို့က ခမန်းထားပါလေဒါကြောင့်မလို့ဒီသူဆုံဆွေးနွေးမှုကိုသူကဘယ်လိုမှခုချိန်တည်းသူလည်းလက်မခံပါဘူးကျွန်တော်တို့ကလည်းပြည်သူလူထုရဲ့စံတာနဲ့ညီသူတို့ကိုယ်တိုင်ကဆွေးနွေးမှုသဘောမတူကျွန်တော်တို့အန်ယူဂျီဆိုရကဆွေးနွေးလို့မရပါဘူးအဲ့ဒီမှာကျွန်တော်တို့ကသူတို့ရဲ့လုံဆောင်ထားတဲ့ရာဇဝတ်မှုတွေကမြောင်းများစွာအင်တာနက်ကြီးပေါ်လူထုကခံစားခဲ့ပါတယ်အဲ့ဒါတွေကိုပြန်ပြီးတော့ ဖြည့်ရှင်းရမယ်အနေထားတွေလည်းရှိပါတယ်ဒါကြောင့်မလို့လူထုကတော့ရှင်းရှင်းပြောရရင်လက်မခံနိုင်တော့ဘူးပေါ့ဘယ်လိုပဲဖြစ်ဖြစ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံ2006စစ်ကိုတုံတုံဆုံးဖြတ်ချထားကြပြီးဖြစ်ပါတယ်ဒါကြောင့်မလို့သူ့အနေနဲ့နိုင်ငံရေးလောကကနေထွက်သွားပြီးတော့ပြည်သူလူထုကိုအာဏာအပ်ပြီးတော့ပြည်သူလူထုကြိုက်တယ်လို့အုပ်ချုပ်တဲ့နိုင်ငံကိုသူတို့ခံယူရင်တော့ ဒီနိုင်ငံကအေးချမ်းသာရစွာသူတို့လည်းသက်ခါရှိမယ်ပြည်သူလူထုလည်းဒုက္ခတွေထပ်မရောက်ဘူးဆိုတဲ့အနေအထားမျိုးဖြစ်မှာဖြစ်ပါတယ်အနာဂတ်နိုင်ငံမှာကျွန်တော်တို့ပြည်သူလူထုလူချင်းတာကအယတ္တာအစုရရအောက်မှာရှိတဲ့တတ်မတော်ပြည်သူလူထုကိုကာကွယ်တဲ့တတ်မတော်ဂုံတိခါရှိတဲ့တတ်မတော်စုတဲ့ဟာဒီကိုစတန်ဒတ်ရှိတဲ့တတ်မတော်ဖြစ်ဖို့လိုပါတယ်အဲ့ဒီမှာ
သူတို့အနေနဲ့ပထမဆုံးအနည်းဆုံးလုပ်ရမှာတော့စကူရီတီဆက်တာရခွန်ပေါ့နော်ဒီတက်မတော်ကိုလူထုကြိုက်တဲ့ပုံစံမျိုးကိုပြောင်းဖို့ကတော့ပထမဆုံးပဲရည်ကြီးပဲလို့ကျွန်တော်အနေနဲ့ယူဆပါတယ်။ပယင်ဂျင်နိုင်ဆက်တွေ့မြင့်ကြတာပါ။ NUG ယာယီတမရာကြီးဒူဝါလက်ရှိလာကိုဆက်တွေ့မြင့်ကြအပိုင်းနှစ်ကိုမနက်ဖြန်ညအစီအစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ အခုတခါတော့ဆရာနာသိန်းနှစ်နှစ်ပြည့်တော်လန်သူတွေရဲ့မျှော်မှန်းချက်တွေအကြောင်းအထူးသဖြင့်ဆောင်းပါးကိုဆက်ပြီးတော့ပြောပြပေးပါမယ်။စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ຫນွေဦးတော်လန်ရဲ့နှစ်နှစ်ကြာလာမြင်မဲ့ဒီလှုပ်ရှားမှုမှာပါဝင်လာသူတွေကတော့အခုအချိန်ထိတွေးမအေးပဲဆရာနာရှင်စန့်ကျင်ရင်းနဲ့ຫນွေဦးတော်လန်ရဲ့အနိုင်ရရမယ်လို့အခိုင်အမာယုံကြည်ထားကြစေပါ။ဘာကြောင့်သူတို့ယုံ
ူတိုင်းဟာဘဝမျောလင်းချက်တွေမျောမှန်းချက်တွေအစီအစဉ်တကြားနဲ့အနာဂတ်ကိုရုံလုံးဖော်ခဲ့ကြတာပါဒါပေမဲ့လည်း2021ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့ချိန်မှာတော့သူတို့ရဲ့အိမ်မက်တွေပြောင်းလဲခဲ့ရတယ်လို့မျိုးဥတော်လိုင်းရေးတဲ့မှာပါဝင်ခဲ့ကြသူတွေက view ကိုပြောပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်တူဖြစ်ခဲ့တဲ့ကိုနေဖုံးလှဟာအနာဂတ်နိုင်ငံရေးမှာစစ်စုနည်းနဲ့ပေါင်းဖို့ထက်ကလင်းငရီအတွက်ပန်းရံတွေစောက်ပေးဖို့စိတ်ကူးခဲ့သူပါကားတရာဟောင်းတွေကိုရောင်စုံစိမ့်ပုတ်ပြီးတော့ခလီပန်းကြံလေးတွေဆောက်ပြီးဖို့ဆိုတာဟာဆက်အနာမသိငင်လေးသူ့ရဲ့အိမ်မက်ပါအဲ
့တော့ကျွန်တော်အဲ့အနာမသိငင်နေမှာကျွန်တော်လုပ်နေတဲ့အလုပ်ကအဲ့အလုပ်ပေါ့နော်တာယာတွေစိမ့်ပုတ်နေတာစိမ့်ပုတ်နေကျွန်တော် Facebook မှာတင်လိုက်တယ်ကျွန်တော်ခလီတွေတော့ကစားကုန်းလေးလှုပ်ချင်လို့အဲ့တော့ဒီစိရဲ့ကိုဘယ်စိမ့်ပုတ်ရင်ကောင်းမလဲပေါ့ကျွန်တော်စမ်းလေတော့အဲ့ post တွေကကျွန်တော်မှတ်မိတယ်ကျွန်တော်အဲ့ post တွေကအဲ့ဒါဘာကောင်းမလဲ January 31ဖြစ်မှာပေါ့နော် February နဲ့ January 31မှာတင်တဲ့ post ကအဲ့ဒါဗျအဲ့တော့အရန်ရှင်းတယ်နော်ကျွန်တော်တို့ရဲ့စိတ်က ကျွန်တော်တို့ကျွန်တော်ဆိုရင်ဒါကလေးတွေအတွက်ကျွန်တော်ကြီးမှန်းတာနော်ကျွန်တော်တိုင်းပြည်ကောင်းမှုအတွက်ဘာလုပ်မလဲအဲ့မှာမှာကလေးတွေအတွက်ကျွန်တော်ဘာလုပ်မလဲကျွန်တော်တို့ရဲ့စိတ်ကရိုးရိုးရှင်းရှင်းလေးပဲဒါပေမဲ့အဲ့မှာအဲ့နှစ်ညမှာအာနာသိမ့်ပြီးတော့နော်အာနာသိမ့်မှုကြိုးစားပြီးတော့မနဲ့ကြတော့တည့်ရတိုင်းမနဲ့၄နာရီလောက်မှာပဲကျွန်တော်ရှိသတင်းတွေဝင်လာပြီးတော့ဒါဖန်ကုန်ပြီစီးကုန်ပြီဆိုနေထားဖြစ်တဲ့ကောင်မှာကျွန်တော်ရဲ့တရက်နေ့ post ကကြတော့ black screen ဖြစ်သွားတယ်အဲကျွန်တော်တော့အခုဒီတစ်နှစ်နှစ်ပြည့်နေကြရင်ကျွန်တော်အဲ့ဒီဟာလေးကိုကျွန်တော်ပြန်ရေးဖို့ကျွန်တော်လုပ်နေပါဘူးအခုဆိုတချို့တွေဆိုမှတ်တော့မှတ်ပြီးတော့ပါမှာမသိသူတို့အဲ့31ရက်နေ့မှာပါတင်ငယ်ကျွန်တော်တို့ဒါကျွန်တော်တယောက်တည်းမဟုတ်ဘူးเนาะပြည်သူတိုင်းပြည်သူတိုင်းဟာ31ရက်နေ့အထိอ่ะเนาะမျောလင်းချက်တွေเนาะရီမှန်းချက်တွေเนาะသူတို့ဘဝအတွက်ဘလို့တွေတိုင်းပြည်အတွက်ကောသူတို့အတွက်ကောပေါ့เนาะတကယ်ကိုမျောလင်းချက်တလူလူနဲ့ပေါ့ဗျာเนาะအညွတ်တလူလူနဲ့မျောလင်းချက်တွေဝေးဆဆာနဲ့အိမ်မက်တွေအများကြီးနဲ့အဲ31ရက်နေ့အထိအဲ့တိုင်းပဲဗျာအဲ့မှာတရက်နေ့မှာအဲ့ဒါတွေအကုန်ဖျက်ဆီးပြတယ်
ကိုနေဖုံးလာဟာအခုတော့ဒီ NUG ဂျာကလာမြို့သားညီညွတ်ရေးအစိုးရရဲ့ပြောရေးဆိုခွင့်ရှိသူတူဖြစ်လာပါတယ်။ကိုနေဖုံးလက်လူပါပဲစစ်တပ်ကအာဏာသိမ်းလိုက်တာဟာသူ့ရဲ့အိမ်မက်တွေဖျက်ဆီးခံရတယ်လို့ပါပဲလို့ဂျန်စီလို့ခေါ်တဲ့ဒီမျိုးဆက်တဲ့လူငယ်တွေကယူဆကြပါတယ်။ဒီထက်မှအုတ်ကငင်းကြမ်းလဲအပေါ်မှာ
စားစီရောခံစားမိတဲ့အရာတော့ဟိုကိုနိုင်ငံကြီးမှောင်ဝါးပြီဆိုတဲ့အသည့်မျိုးပေါ့ကိုရသိတယ်မလား။ဟိုငါတို့ရမယ်နိုင်ငံသားခံစားခွင့်တွေဆုံးရှုံးသွားပြီဆိုတဲ့အရာမျိုးတွေကိုခံစားမိတာပထမဆုံးပါတော့
ဆက်နောက်သိပြီးတဲ့နောက်လူဒေါ်လာရဲ့စော်ပိုင်းကလာတွေမှာတော့နိုင်ငံဝန်ထမ်းအတော်များများရဲ့ဒီ CDM လို့ခေါ်တဲ့အာနာသိန်းစစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်ဘူးဆိုပြီးတော့ကြီးမားတဲ့လှုပ်ရှားမှုကြီးတရားဖြစ်လာတယ်လို့အဲ့ဒီ CDM လှုပ်ရှားမှုဟာစစ်ကောင်စီရင်းနှီးအားကိုအတော်အကျက်ရိုက်စေခဲ့ပါတယ်။ဝန်ထမ်းတအုပ်ချင်းဖို့ဒီလှုပ်ရှားမှုမှာပါဝင်ဖို့အတော်လေးချင့်ချင်စဉ်းစားခဲ့ကြရတာပါ။ဒီစနားပြသူတွေကိုမတရားသဖြင့်ပြစ်ခတ်နှိမ်နင်းနေတဲ့လုပ်ရပုံမှာမခံမရနိုင်တော့လို့ပါဝင်လာရတာဖြစ်တယ်လို့ပညာရေး CDM ဝန်ထမ်းတအုပ်က view ကိုပြောပါတယ်။
ဆိုအဲ့ဒီအချိန်မှာတော့ဘာလုပ်ရမလဲဆိုတာကိုဖြစ်ဖြစ်တသားမသိဘူး။ဒါပေမဲ့တဖြည်းဖြည်းနဲ့ဘာဖြစ်လာလဲဆိုတော့ဒီဆန္ဒပြတဲ့လူတွေပေါ့နော်ဆန္ဒပြတဲ့လူတွေသူတို့အကြမ်းဖက်ဖြိုခွင်းတာအဲ့ဒီပုံမှာသူကခံစားချက်ကမတရားသဖြင့်လုပ်နေတယ်ဆိုတော့ခံစားချက်ကရှင်ထဲမှာတဖြည်းနဲ့ဖြစ်လာတယ်ပေါ့နော်။အစိုးဆုံးကတော့အဲ့ဒီမန်မြောက်တက်ခိုင်ပေါ့။အဲ့ဒီကိစ္စဖြစ်တဲ့အချိန်မှာတော့ဟိုအစကတော့ကြောက်ခဲ့တာပေါ့လူကလေဟိုဒီလက်နက်တွေကိုကြောက်ခဲ့တယ်။ဆိုတော့အဲ့ဒီကိစ္စဖြစ်ပြီးနောက်ပိုင်းမှာတော့အမှုတော်ကိုဆိုရယ်စိတ်ဝင်လာပါတော့เนาะဒီမတရားသဖြင့်အုပ်ချုပ်နေတဲ့ဟာကြီးကိုတော့ဘလို့မှတော့လက်မခံနိုင်တော့ဘူးသူတို့ခိုင်းနိုင်ကြတော့ဘလို့မှမလုံးနိုင်တော့ဘူးဆိုရယ်စိတ်ဝင်လာတယ်အဲ့နောက်ပိုင်းမှာတော့အဲ့နေ့မှာပါပဲစီရီယံဝင်ဖို့အတွက်ဆုံးဖြတ်ချက်ကခိုင်းမှာပါတော့
NLD Party အပြတ်တက်နိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာမဲဆီယံမှာမှန်ကန်မှုတွေရှိတယ်လို့ဆိုတဲ့အကြောင်းပြချက်ပြီးပြီးတော့စစ်တပ်ကအာဏာသိမ်းယူလာပါဒီစစ်တပ်အာဏာသိမ်းမှုဟာစစ်တပ်နဲ့ NLD Party ကြားပြဿနာဆူပြီးတော့တချို့ကပုံဖော်ပါတယ်လူငယ်တွေတက်ကြွလှူရှားသူတွေနဲ့နိုင်ငံဝန်ထမ်းတွေကစစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်နိုင်ဘူးဆိုပေမဲ့နိုင်ငံပါတီအများစုကတော့စစ်ကောင်စီရဲ့ဥပဒေအောက်မှာပဲစစ်နေကြပါတယ်။ဒီထဲမှာမှထူးခြားခြားလူဒေါ်လာရေးတဲ့ပါတီတစ်စုံလုံးပါဝင်လာတာကတော့လူ့ဘောက်တဲ့ဒီမိုကရက်တစ်ပါတီပါ။လူ့ဘောက်တဲ့ဒီမိုကရက်တစ်ပါတီဟာ1988ခုနှစ်လူလှူရှားမှုနောက်ပိုင်းလူငယ်ကျောင်းသားတွေနဲ့အမကန်ဖွဲ့ခဲ့ပြီးတော့အဲ့နောက်ပိုင်းမြောက်ပါတီဖြစ်ခဲ့ရပါတယ်။2010နိုင်ငံခင်းချင်းတက်မှာတော့တရားဝင်နိုင်ငံပါတီပြန်ဖြစ်လာပါတယ်။အခုဒီအာဏာသိမ်းဖြစ်စဉ်ကိုကြည့်လိုက်လို့ရှိရင်စစ်တပ်ကသူတို့စစ်ကြိုက်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအလုံးမဖြစ်နိုင်တော့ဘူးဆိုတာထင်ရှားလို့စစ်ကောင်စီအုပ်ချုပ်ရေးအောက်ကနိုင်ငံရေးပါတီအဖြစ်မခံတော့ဘဲနဲ့ဒီလှုပ်ရှားမှုမှာပါဝင်လာတာဖြစ်တယ်လို့ပါတီဥက္ကဋ္ဌဦးဟောင်မိုးစောကပြောပါတယ်
။ဟိုအခြေခံကတော့ကျွန်တော်တို့တိုင်းပြည်ထဲကိုပြန်ဝင်ကြတဲ့ကကျွန်တော်တို့နားလေတာကဟိုတိုင်းပြည်ထဲမှာဦးနာတို့ဆေးအခြေအနေကတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းပွင့်လာလိမ့်မယ်2008ကိုလည်းတဖြည်းဖြည်းချင်းကျော်သွားလို့ရမယ်ငြိမ်းချမ်းချမ်းနည်းနည်းကျော်သွားလို့ရလိမ့်မယ်လို့ပဲကျွန်တော်တို့ယူဆခဲ့တယ်အဲ့ဒီအခြေခံနဲ့တိုင်းပြည်ထဲမှာပြန်ပြီးတော့ရုံးမယ်ကံမယ်ဆိုတော့ကျွန်တော်တို့ပြန်ခဲ့တာဖြစ်တယ်လက်တွေ့ကြတော့2008ကိုတိုင်းပြည်မှာပေးထားတဲ့အခြေအနေအောက်ကဘလို့မှဘလို့ခေါ်မလဲဟိုချက်ယူလို့မရဘူးကျော်လို့မရဘူးဒီအာဏာသိမ်းတဲ့ဖြစ်စဉ်ဟာတော်တော်လေးကိုထင်ရှားတဲ့ဖြစ်စဉ်ဖြစ်တယ်တော့ဒါတော့မရတော့ဘူးဆိုတော့ကျွန်တော်တို့အနေနဲ့ဟိုဒီလှုပ်ရှားမှုတွေမှာပါဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဗ
ျအခုဆိုလို့ရှိရင်စစ်တပ်ကအာဏာသိမ်းခဲ့တာနှစ်နှစ်ပြည့်ပြီဖြစ်တယ်လို့ဆရာနာရှင်ဆန့်ကြီးလူဒေါ်လာကြီးဟာလည်းနှစ်နှစ်ထဲကိုဝင်လာပါတယ်စစ်ကောင်စီနဲ့မပူးပေါင်းဘူးဆိုတဲ့ CDM ဝန်ထမ်းတွေကိုအချင်းကြာလာတာနဲ့အမျှအကျက်တဲတွေကြုံတွေ့နေရပြီမယ်လေမှန်ကန်တဲ့ရည်တည်မှုအတွက်ကိုကူကူအားပေးကုန်ရပါတယ်လို့ CDM ပြည်ထောင်ဝန်ထမ်းကပြောပါတယ်
ကိုကစတင်တာတခုလည်းမဟုတ်ဘူးကိုမှန်တာလည်းလုပ်တယ်ဆိုကိုကိုယ်တိုင်လုပ်ခဲ့တယ်ဆိုတဲ့စိတ်ပေါ့အဓိကတော့လက်ပြတတ်တာပါပဲ
နှစ်နှစ်ကြာလာပြီမဲ့ဆက်နာရှင်ဆက်ကြီးမြမလူကြီးရဲ့တန်တိတဟာခိုင်မာမာရှိသလိုပဲနိုင်ငံရေးစုဖွဲ့မှုတွေလည်းပိုအားကောင်းလာတယ်လို့သူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ
်စေအုပ်စုကိုဘင်္ဂလားပင်လယ်ကိုကန်ချမယ်ဆိုတဲ့ပြည်သူလူထုရဲ့တန်တိတ အခုချိန်နေဒီကျွန်တော်ထင်ရှားရှားတွေ့နေရတော့မယ်လို့အဲကျွန်တော်တို့အဲ့လိုယူဆတယ်ဒါတခုပါဟိုလက်တွေ့ပိုင်းအရနိုင်ငံတကာပံ့ပိုးမှုအရပဲကြီးကြီးပြည်ထဲမှာရှိတဲ့အင်အားစုအသီးသီးရဲ့ဆက်ဆက်မှုတွေပဲကြီးကြီးပို့ပြီးတိုးတက်လာတယ်ပို့ပြီးကောင်းလာတယ်လို့အဲကျွန်တော်အနေနဲ့အဲ့လိုရှုမြင်တယ်ဟိုဟုတ်လာမဲ့2023ပေါ့ဟိုပို့ပြီးတော့ထင်ထင်ရှားရှားဒီလှုပ်ရှားမှုရပို့ပြီးတော့အားကောင်းလာရရှိတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဗျ။အ
ိမ်ပြန်နိုင်ရမယ်လို့ယုံကြည်ထားလို့ခရီးချက်ကလည်းလုံးဝမပြောင်းလဲသွားဘူးလို့ဥက္ကညီနေကပြောပါတယ်
။ဟာမပြောင်းအောင်ကိုဒီတိုင်းပဲ။ဟိုဆက်ထွက်လာတဲ့ကငါတို့တနေ့အိမ်ပြန်မယ်ဆိုရဲခံစားချက်နဲ့လာတာကိုရ။ဟိုငါတို့နိုင်ငံလည်းပြန်ယူမယ်ပေါ့နော်။အဲ့ခံစားချက်တော့ဒီချိန်ထိဒီတိုင်းပဲရှိနေသေးတယ်ဟုတ်။
မြန်မာနိုင်ငံကြီးဟာလည်းစစ်တပ်အာဏာသိမ်းပြီးတဲ့နောက်အပြောင်းလဲရှိကိုပြောင်းလဲခဲ့ပါတယ်။တစ္ဆုံစနစ်အဖြစ်ရှာရေးပြန်လည်တင်းပြဲရေးဆိုတဲ့နိုင်ငံရေးလီလူကြီးဟာစစ်ကောင်စီရဲ့အကြမ်းဖက်နှိပ်ကွပ်မှုတွေနောက်မှာလွတ်ပါသွားပါတယ်။ကိုနေဖူးလာကတော့ဘလူးမနောက်ကျောင်းပြန်လှည့်လို့မရတော့တဲ့အခြေအနေစစ်ကောင်ဆောင်တွေကိုထိုက်တန်နဲ့ပြစ်ဒဏ်ပေးမှအနာဂတ်ကိုရှေ့ဆက်ရမယ့်အခြေအနေရောက်သွားပြီလို့သူကပြောပါတယ
်။အများကြီးကျွန်တော်တို့တွေဒါရင်းနှီးပေးဆက်ခဲ့ရပြီဒီနှစ်နှစ်အတွင်းမှာနော်။ကျွန်တော်ပြန်တွေးရန်လဲဒါစိတ်ထဲမှာဒါအရင်ကနာကျင်ရတယ်ခံစားရတယ်เนาะကျွန်တော်တို့တော်တော်လေးကိုဒါအများကြီးပေးဆက်ခဲ့ရဒီလိုအချိန်မှမှကျွန်တော်တို့ဘတော်မှနောက်ပြန်လှည့်ကြအကြောင်းလည်းမရှိဘူးကျွန်တော်လှည့်လဲလှည့်မှာမဟုတ်ဘူးအဲ့ဒီတိုက်ပွဲကိုဒီတော်လိုင်းကိုအဆုံးဖြတ်ပေးမှာအဲ့ဒါပဲပြည်သူတွေကိုလိုက်မဲကြည့်ပါเนาะနေအွန်လိုင်းတို့ကတောင်းပန်ပါတယ်ပြာဆိုပြီးတော့ကြည်အေးမဲ့ပြည်သူဘယ်နှယောက်ရှိလဲဆိုတာเนาะကျွန်တော်တို့ကတော့ဘလို့မှမကြည်အေးနိုင်ဘူးเนาะဒီလိုပြောလို့ဟိုကျွန်တော်တို့တွေးစာနေတဲ့လူတွေလို့ကျွန်တော်တို့တော့မမြင်သေးခြင်းဘူးเนาะကျွန်တော်တို့ကဒီစစ်ကောင်းဆောင်တွေသူတို့လှုပ်ခဲ့တဲ့ပြစ်မှုပြစ်ဒဏ်တွေနဲ့ပတ်သက်ပြီးတော့နော်ထိုက်တန်တဲ့အပြစ်ဒဏ်တွေပြန်ရအောင်ပြန်ပေးဖို့ပေးရမယ
်စစ်တပ်ကအတာသိမ်းပြီးတော့ဟာမြန်မာနိုင်ငံမှာ1958 1962 1988ပြီးလို့ရှိရင်ဒါသရုပ်ထအချိန်မှာအခုတခါအာဏာသိမ်းမှုမှာတော့နှစ်နှစ်ရှိသွားပြီဖြစ်ပေမဲ့အာဏာသိမ်းစစ်ကောင်းဆောင်တွေဟာမြန်မာတိုင်းနိုင်ငံလုံးကိုအုပ်ချုပ်လို့မရနိုင်ပြီပါဦးအင်းဒီချင်းနိုင်ငံတွေကပါဝင်နိုင်ငံတကာရဲ့ဖိအားတွေကြုံရတယ်လို့ပဲနိုင်ငံရေးအရတွဆုံဖြစ်ရှင်းဖို့လမ်းစာလည်းမဖော်နိုင်သေးပါဘူးစစ်တပ်ကစိတ်ကြိုက်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံကိုပါစစ်ကောင်စီအနေနဲ့ဆက်ပြီးတော့ကန့်ဆွဲဖို့အခက်ကြုံနိုင်တယ်လို့နိုင်ငံရေးလေးလာသူတွေကယူဆပါတယ်။လက်ရှိကြုံနေရတဲ့ပြဿနာရရကူနိုင်ငံရေးအရဖြေရှင်းနိုင်မဲ့အခွင့်အလမ်းအင်မတန်နည်းနေတာဟာစစ်ကောင်စီတော်တော်ကြီးမားတဲ့နိုင်ငံရေးအချက်တွေဖြစ်မယ်လို့သူတို့တွက်ဆကြပါတယ်။အနာသိမ့်ပြီးတဲ့နောက်ပိုင်းဒီ PDF လို့ခေါ်တဲ့ပြည်သူ့ကာကွယ်ရေးချက်တွေပေါ်လာသလိုနှစ်နှစ်အတွင်းမှာပဲ PDF တွေဟာနိုင်ငံနေရအတော်များများမှအခိုင်အမာရှိလာတာကြောင့်စစ်ကောင်စီဖို့စီးအရပါချက်တဲ့ကြုံလာပါတယ်စစ်တပ်အာဏာသိမ်းမှုကိုဆက်ကျင်တော်လှန်နေသူတွေဘက်ကသူရဲ့ခိုင်မှုတွေယုံကြည်မှုတွေမပြောင်းမလဲရှိနေတာမဟုတ်လို့လေနိုင်ငံရေးစီရင်မငြိမ်သက်မှုတွေဆက်ပြီးတော့ရှိနေအောင်ပဲလို့လေ့လာသူတွေကတွက်ဆကြပါတယ်ခင်ဗျာကျွန်တော်သားညဦးပါ
ဆီယနာသိန်းနှစ်နှစ်ပြည့်ဒေါ်လန်သူတွေရဲ့မျှော်မှန်းချက်တွေအကြောင်းအထူးသတင်းဆောင်ပါကိုကိုသားညိုတင်ဆက်ပေးခဲ့တာပါ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့ဆီပြေဒုက္ခသည်တွေရဲ့အခြေအနေတွေနဲ့ဒီလက်နက်ကိုင်ပဋိပက္ခတွေအတွင်ကလေးငယ်တွေရဲ့အခြေအနေအကြောင်းအထူးသတင်းဆောင်ပါကိုဆီယနာသိန်းနှစ်နှစ်ပြည့်အထူးအစီအစဉ်ဖြစ်မကြခင်မှာတင်ဆက်ပေးသွားမှာပါရှင
်။ဆီအာနာသိန်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်ရဲ့အင်္ဂါညပိုင်းညမပါတာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းတူမီတာ19 kHz 15953ညလိုင်းတူမီတာ25 kHz 11803ညလိုင်းတူမီတာ32 kHz 933ကလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်အသွင်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဆရာနာတိန်နှစ်နှစ်ပြည့်အထူးအစီအစဉ်တွေနဲ့မန်းညွန်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။အခုတော့ဆရာနာတိန်နှစ်နှစ်ပြည့်စီပြေဒုက္ခသည်တွေရဲ့အခြေအနေကိုဆက်ပြီးတော့ပြောပြပေးပါမယ်။ဆရာနာတိန်မှုနှစ်နှစ်ပြည့်ချိန်မှာမြန်မာနိုင်ငံအတွင်းကစစ်တမ်းတင်ဒေသတွေကစစ်ပြေးဒုက္ခသည်တွေဟာအခက်အခဲမျိုးစုံကြုံတွေ့နေကြရပါတယ်။သခိုင်းတိုင်းဟာအာနာတိန်မြန်မာစစ်တပ်နဲ့ထိတွေ့တိုက်ပွဲပြင်းထန်တာနဲ့အမျှကျေးရွာတွေမီးရှို့ခံရတယ်လို့ဒေသခံအများပြားဟာအိုးအိမ်ဆုံးခွာပြေးနေကြရပါတယ်။နှစ်နှစ်အတွင်းကြုံရတဲ့အခက်အခဲတွေနဲ့သူတို့ရဲ့မျောလင့်ချက်တွေနဲ့ပတ်သက်လို့သတင်းပေးပို့ထားတာကိုမတ်စုမပြောပြပေးပါရှင်
။ဆရာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်တပ်ကနေအကြမ်းဖက်နှိမ်နင်းပြီးတဲ့နောက်ပိုင်း မြန်မာနိုင်ငံတော်ဝန်စစ်ကောင်စီကိုလက်နက်ကင်တော်လန့်ဆန့်ကျင်မှုတွေရှိလာရမှာတော့စကိုင်းတိုင်းဒေသဟာအထူးခြားဆုံးနဲ့အထင်ရှားဆုံးဖြစ်ပါတယ်။ဆင်းရဲပေမဲ့ဆယ်စုနှစ်တည်နဲ့ချီတည်ငြိမ်လာခဲ့တဲ့အဲ့ဒီဒေသတကြောမှာအခုတော့ပြည်သူ့ကာကွယ်ရေးတပ်တွေပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။စစ်ကောင်စီတပ်တွေနဲ့စစ်ကောင်စီကနေဖွဲ့စည်းပေးထားတဲ့ပြူစောတိပြည်သူစစ်တွေကခြေရွာတွေကိုနေမြေရှင်းလေးဝင်ပြီးနေအိမ်တွေကိုမီးလောင်တိုက်သွင်းခဲ့တာကြောင့်အတော်များများအိုးအိမ်မဲ့အိမ်မဲ့ဖြစ်ခဲ့ကြရပါတယ်။ဒါပေမဲ့ဒေသခံအများစုကတော့အခုချိန်ထိပြည်သူကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ခံကူညီကြတယ်လို့ကောလင်းပြည်သူကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကိုထောင်းနီကပြောပါတယ်
။တောင်းခံရတာတော့ဒုက္ခဒုက္ခမျိုးစုံကြားတွေကနေပြီးမှရုန်းကန်နေရတာပဲမှာဒါပေမဲ့ဒီတော့ကကျွန်တော်တို့ကတော့အပြစ်မပြေမခင်လက်ကတော့မရှိဘူးပြည်သူတွေရဲ့စိတ်ဓာတ်ကလည်းတကယ်လေးစားစရာကောင်းပါရဲ့ကြာရာဒီအိမ်ကြီးမရှိခံရတာကျွန်တော်တို့ပဲရှိကျွန်တော်နာမည်ကြီးရဲ့အောင်ချမ်းသာရောဒီရောလုံးမှာမနဲ့အိမ်သားကျန်ခဲ့တဲ့ဒီရောလုံးကြီးမရှိခံဒါပေမဲ့သူတို့မရှိရှိတဲ့ဓာရေကကူက
မြမစစ်ကောင်စီကတော့ PDF တွေဟာကျေးရွာတွေကိုအခြေပြုပြီးအကြမ်းဖက်လုပ်ငန်းတွေကျူးလွန်နေတယ်လို့ကျေးရွာတွေကိုမီးရှို့တာရှိတယ်လို့တံပြန်ဆွဆွဲပါတယ်ဒေသတွေမှာပဲစစ်ကောင်စီရဲ့ပြူစောတီးတက်တွေကိုထောက်ခံတဲ့ကျေးရွာတွေရှိတာကြောင့်လည်းစစ်ကောင်စီလိုလားသူနဲ့မလိုလားသူကျေးရွာတွေကြားအပြန်အလှန်တိုက်ခိုက်မှုတွေရှိခဲ့ပါတယ်မြမစစ်တပ်ရဲ့မီးရှို့ဖျက်ဆီးမှုတွေဒေသခံတွေရဲ့စားနပ်ရိက္ခာတွေကိုလူယူတာကြောင့်ဒေသခံတွေအတွက်နေရေးစားရေးအခက်အခဲတွေအများကြီးရှိနေပေမဲ့လက်ရှိမှာ NUG ကထောက်ပံ့မှုတွေရှိတယ်လို့ပြည်သူချင်းချင်းကလည်းလက်တွဲကူညီကြတာကြောင့်ဒေသခံတွေအတွက်တောင်းခံနေနိုင်တဲ့အခြေအနေဖြစ်ပါတယ်လို့စစ်ဆောင်နေအရေးကူညီဆောင်ရွက်ပေးနေသူတဦးကပြောပါတယ
်။နည်းနည်းတော့အခက်အခဲရှိတယ်။ဘာအခက်အခဲရှိရလဲဆိုတဲ့အခါကျတော့ဒီ OA နေဒီလိုမိထုလိုက်တဲ့အခါကျတော့ကျွန်တော်နေရာထိုင်ရာအခက်အခဲဖြစ်တယ်။နောက်တစ်ခါစားရေးတောက်ရေးအခက်အခဲဖြစ်တယ်။ဒုမညာဆိုလည်းကျွန်တော်တို့ကပြည်သူကူးပေါင်းပါဝင်တဲ့အခါကျတော့ကျွန်တော်တို့မျှတပြီးစားရတာပေါ့ဗျာ။နောက်ပြီးတော့မှကျွန်တော်တို့ NUG ရလည်းကြီးတိုက်ပြအားလုံးတာပေါ့နော်။ကျမကြီးပဲဆိုရင်ကျမကြီးပဲပညာရေးဆိုလည်းပညာရေးပဲပေါ့နော်။နောက်ပြီးတော့မှဒီအခုစစ်ပေးဆောင်ဒီအတွက်ဆိုရင်တိုက်ပြအားလုံးတာပေါ့နော်။အဲနိုင်တဲ့ဘက်ကနေပြီးတော့မှအဲနိုင်တဲ့လောက်ပေါ့နော်။နိုင်တဲ့ကူညီတာတွေရှိတယ်ပေါ့နော်။နောက်ပြီးတော့မှဒီအဲဘယ်လိုကုန်မလဲဆိုတဲ့အခါကျတော့ခမင်းကတော့မငတ်ဘူးတည်တာတကူပါ။ဘာဖြစ်လို့ဆိုရင်ပြည်သူရှိနေတာကိုပြည်သူထောက်ခံနေကျွန်တော်တို့ဘယ်အစိုးရမှကြားဆုံးတာမရှိဘူး
။တပိတ်အဖွဲ့ကိုဦးဆောင်သူနဲ့စစ်ဆောင်တွေကိုကူညီပေးနေသူဖြစ်တဲ့ဆလင်းကြီးမြို့နယ်ကကိုလွမ်းသူကတော့ဆရာနာသိမ်းပြီးနှစ်နှစ်အတွင်းပြည်တွင်းမှာတိုက်ပွဲတွေအများကြီးဖြစ်ခဲ့တယ်လို့စစ်ဆောင်တွေတောင်းတဲ့ချီများပြားနေပေမဲ့ဒုက္ခသည်တွေအတွက်ရေရှည်ကြိုတင်ပြင်ဆင်မှုမရှိဘူးလို့သူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ။
ကျွန်တော်တို့အခုလိုမျိုးမရှိခံရတဲ့ကြားတွေကပုံပုံများပြားလာတယ်အာလူတွေမှာပုံပုံခက်ခဲအကြက်တဲတွေကျုံလာတယ်ဆိုတော့အခက်ခဲကတော့ကျွန်တော်တို့ကပါလဲဆိုတော့ဒီအခုတော့မှဆိုကျွန်တော်တို့ရည်ရှိပါဆိုခုနှစ်နှစ်ပြည့်တော့မှကျွန်တော်ကြုံတွေ့နိုင်တဲ့ပြဿနာတွေကဒီဆေးရည်တော့ဆိုကျွန်တော်တို့ဒီလေကြောင်းတိုက်ခိုက်မှုတွေဒီအဆက်ရှိတဲ့ဒီအဲ့တော့ချုပ်တင်ပြီးဆင်းမှုကျွန်တော်တို့အားနည်းနေပြီးတဲ့အရာကိုကျွန်တော်တို့ကြည့်ရပါတော့နောက်ဒုတိယဒီဟို politics အရာရှိနေဆိုတော့ကျွန်တော်တို့ကဒီစားနပ်ရေးခါပေါ့နော်ဆစ်ဆောင်ရေးခါတွေတော့ဘယ်လိုစုဆောင်ကြမလဲအဲ့ဒီစားစီဝါတော့ဘယ်လိုဆောင်ရွက်ကြမလဲပေါ့နော်တကယ်လို့ရန်သူဘက်ကဒီလိုမျိုးဆက်လက်လုပ်နိုင်ရင်ဒီလိုကြောက်မယ်ဆိုဒီချုပ်ပြည်ပြည်စမှုအပိုင်းမှာကျွန်တော်အားနည်းနေတာကိုကျွန်တော်တွေ့ရပါတယ်။ကြက်ဒီအခက်ခဲတွေကတော့အခုချိန်ပြည်ပြည်တကယ်ချောင်းအောင်တည်ရရင်ကျွန်တော်လုံးဝဟိုဘလို့မှ IDP ကက်နေရှိနေလဲဆိုဒီနောက်ကျွန်တော်စဉ်းစားထားတဲ့မျိုးဟိုပြင်ဆင်ထားတဲ့မျိုးကျွန်တော်ကအရင်အားနည်းလို့ဆိုတာကိုကျွန်တော်တွေ့ရတယ်ဗောလေ။အခုချိန်ပြည်တော့ကျွန်တော်တို့ဟိုပြည်သူတော်တော်များများကတော့ဒါရည်ရည်ဖြစ်လာရင်တော့ပုံပုံပြီးတော့ဒီချက်ဆိုရတဲ့ဒီစည်ရေးမုံတိုင်းနိုင်ငံရေးမုံတိုင်းကြီးဂျုံလာရင်တော့ကျွန်တော်တို့အများကြီးတော့ကျွန်တော်လည်းအခုလည်းကျွန်တော်တို့တော်တော်ကိုခက်ရှိရောနော်စီးပွားရေးကိုလည်းကျွန်တော်တို့အမြဲတည်းကျွန်တော်တို့ဒီစပို့လုပ်ကိုအလှူခါတာလည်းတကယ်တော့ကျွန်တော်တော်တော်ခက်ခဲပါတယ်လို့ဟုတ်ပြီခင်ဗျာ
ဝက်လက်မြို့နယ်အတွင်းကကလမရွာနဲ့လက်ကောက်ကြခြေရွာတွေအပါအဝင်အဲ့ဒီအနီးအနားကရွာတွေဟာစစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေကြောင့်2021နှစ်လေပိုင်းလောက်ခရေကရွာလုံးကျွတ်မီးရှို့ဖျက်ဆီးခံရပြီးဒေသခံတချို့ဖမ်းဆီးခံရတာတပ်ဖြတ်ခံရတာရှိပါတယ်အဲ့ဒီရွာတွေကဒေသခံတွေဟာနီးစပ်ရာတခြားခြေရွာတွေနဲ့ဒေသတွေကိုပြောင်းရွှေ့ထွက်ပြေးတိမ်းရှောင်နေကြရတယ်လို့တချို့ကလည်းတောထဲမှာပဲပုန်းခိုခြောင်တိမ်းနေကြရတာတစ်နှစ်ခွဲကျော်လောက်ကြာနေပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒေသခံတဦးကတော့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ
်ဒေသခံပြည်သူတွေအနေနဲ့ကတော့ဒါလှဲစီရတူကလှဲကားစီရတူကကိုယ်အထုံလေးတွေကိုလှဲပေါ်တင်ထားတာပဲအဲသူတို့မဝင်လို့ရှိရင်ကိုယ်ရင်ကိုယ်ဖျက်စားသူတို့ဝင်လို့ရှိရင်တင်ပြီးတော့ဘေးထွက်ပြေးလွရလေးထွက်ပြေးလိုက်ဒါသူတို့အေးသွားပြီးဆိုတော့ဒါပြန်ဝင်လိုက်ဒီတိုင်းပဲလုပ်ခဲ့စားတော့နေရတာပါပဲတစ်နှစ်လုံးအဲကျွန်တော်တို့အနေနဲ့ကတော့မျှော်လင့်တာကတော့ပြည်သူတွေဒါကျွန်တော်တို့တိုးပြီးကောင်းတာတွေလွတ်လွတ်လပ်လပ်အေးကြဲကြဲ မဘူးကမပင်ရလောက်ကန်စားပေါင်းနိုင်မှုရအဆင့်လောက်ကလွှဲရင်ဇန္နာလည်းကျွန်တော်တို့သိညှော်လင်းချက်မထားပါဘူးသူတို့ပေါ်လဲ
ကမ်းဘလူမျိုးနယ်တွင်မှလည်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းနေကြောင်းဒေသခံတွေဟာကျေးရွာတွေကနေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရွာသစ်ရွာကိုစစ်ကောင်စီကနယ်မြေရှင်းလင်းရေးစစ်ကြောင်းဝင်လာတာကြောင့်ဒေသခံတွေစစ်ဘေးရှောင်နေကြရပြီးအခုချိန်ထိရွာကိုမပြန်ဝင်နိုင်ကြသေးပဲစစ်ရှောင်နေရတာဆယ်လကျော်လာပြီဖြစ်လို့လက်ရှိမှာတော့စားတောက်နေထိုင်ရေးအတွက်အခက်အခဲတွေဖြစ်နေပါတယ်လို့စစ်ရှောင်တအူးကပြောပြပါတယ်အများလို့
တော့အခုတော့လည်းမှနင်းစားနေရချင်းဟိုစစ်တဲ့အလုပ်လေးတွေတိုက်လို့ပြီးတော့စားနေရရွာလည်းလည်းမဝင်ရလည်းမဝင်ဘူးရှင်ဒီနာပပလည်းအဲ့လိုမျိုးမြေပဲလေးတွေစိုက်ထားလေးတွေရှိရဲ့ရှင်အဲ့မြေပဲကုန်းလေးတွေမှာကျမတို့လိုက်စုပ်ပြီးအများကအငှားရိုက်စုပ်ရပါလေရှင်ပရင်းမှာနှစ်ပြီပဲရပါလေရှင်အဲ့ဒါလည်းကျမတို့မယ်စားဖို့ရအောင်လို့စုပ်ရတာပါရှင်ရှေ့ကိုလေအဲ့လိုအဆန်သေးရလည်းကြီးစီသေးရလည်းကြီးတော့ကျမတို့ဘယ်လိုစားမလဲဆိုတော့ကိုတွေးတောင်မတွေးရဘူးရှင်
စီယနာသိမ်းပြီးနောက်ပိုင်းကနေ2022ဒီဇင်ဘာလအထိမြန်မာနိုင်ငံထဲမှာပြည်တွင်းစစ်ပြေဒုက္ခတွေနှစ်တန်းနီးပါးအထိတိုးလာတယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာရဲ့စစ်တမ်းတွေမှာဖော်ပြပါတယ်။အာဏာမသိမ်းခင်ကာလကလေးကပြည်တွင်းမှာစစ်ပြေဒုက္ခတွေက9သိန်းနီးပါးရှိပါတယ်။စီယနာမသိမ်းခင်နဲ့အာဏာသိမ်းပြီးကာလနှစ်ခုစလုံးနေဆက်ဖြတ်ကျော်ပြီးပြည်ပကိုထွက်ပြေးတိမ်းရှောင်ရတဲ့စစ်ပြေဒုက္ခတွေအရေသက်ဟာတန်းလောက်ရှိတယ်လို့ဖော်ပြပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းမှာစကိုင်းတိုင်းဟာစစ်ဘေးဒုက္ခတွေအများဆုံးတိုးလာတဲ့ဒေသဖြစ်ပြီးတော့အရေအတွက်အားဖြင့်စစ်ဘေးရှောင်ဥယေက8သိန်းနီးပါးရှိပါတယ်။ဒီပမာဏဟာစကိုင်းတိုင်းအတွင်းလူဦးရေစုစုပေါင်းရဲ့15ရာခိုင်နှုန်းထိရှိတာဖြစ်တယ်လို့ ISP မြန်မာကဖော်ပြထားပါတယ်ရှင်
။ဆီယနာသိမ်းနှစ်နှစ်ပြည့်စစ်ဘေးဒုက္ခတွေရဲ့အခြေအနေအထူးသတင်းဆောင်ပါကိုမဆုမွန်ပြောပြပေးခဲ့တာပါ။မကြာခင်မှာတော့လက်နက်ကိုင်ပဋိပက္ခအတွင်းကကလင်းငယ်ရရဲ့အခြေအနေအကြောင်းနှာစင်ရပါမယ်ရှင်။ဒါကတော့မြန်မာလက်နက်ကိုင်ပဋိပက္ခတွေအတွင်းကလေးတငယ်တွေရဲ့အခြေအနေကိုဆက်ပြီးတော့ပြောပြပေးပါမယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်နက်ကိုင်တိုက်ပွဲနဲ့နေမြေမတည်ငြိမ်လို့အခုချိန်ထိထွက်ပြေးတန်းရှောင်နေရသူတွေထဲမှာကလေးငယ်တွေလည်းတော်တော်များများပါဝင်ပါတယ်။ကလေးငယ်တွေဟာသူတို့ရဲ့ပညာသင်ကြားခွင့်အပါအဝင်အခြေခံရပိုင်ခွင့်အတွေအားလုံးနှိပါဆုံးရှုံးနေရပြီးအရွယ်ရောက်ပြီးသူတွေထက်အကူအညီတွေလည်းပိုလိုအပ်နေပါတယ်။စီဘီအတွင်းကကလေးငယ်တွေအကြောင်းသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးမှာပါရှင်
။မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အကြက်တဲကာလာနှစ်နှစ်နီးပါးကြာမြင့်ချိန်မှာလူသားချင်းစာနာထောက်ထားရေးအကူအညီတွေရရှိနိုင်ဖို့အရေးတကြီးလိုအပ်လာပြီးအကူအညီလိုအပ်နေကြတဲ့ကလေးငယ်ပေါင်း9သန်းကျော်ရှိနေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်ထားပါတယ်။ဒေသအတွင်းမတည်ငြိမ်မှုတွေကြောင့်မှနေအိမ်စွန့်ပြီးကြုံရကြပန်းထွက်ပြေးနေကြရတဲ့အထက်မှာကလေးငယ်တွေလည်းပါဝင်နေတာပါ။စကိုင်းတိုင်းရင်းမာပင်မြို့နယ်မှာလည်းရွာတွေထဲစစ်ကြောင်းထိုးလာရင်စစ်ရှောင်သူဦးရေက9000ဝန်းကျင်မှာရှိနေပြီးဒီထဲမှာမွေးကင်းစားနဲ့လသားအရွယ်ကလေးငယ်တွေပါပါဝင်နေတယ်လို့ရင်းမာပင်ကစစ်ပေးရှောင်တွေကိုကူညီပေးနေတဲ့ဆရာတော်တပါးကမိန့်ပါတယ်
။ကလေးတွေရဲ့အခြေအနေကလည်းတစ်ခါလေလေဒီလင်းငါလသားလေးတွေကကက်ဆာပါတယ်ပေါ့နော်ဒီမွေးစားတာကလေးတွေလို့အလိုတွေဒီကကက်ဆာပါတာလေတွေ့တယ်ပေါ့။ရမအိဒီယာဟိုအဟိုသူတို့တန်းနိုင်လို့ဒီနေ့တည်းအဆရာဆရာမလေးတွေနဲ့ကုသရေးနဲ့ပဲစီဝေးရှောင်ကြရတာပါစစ်ကြောင်းတွေကတော့လာလိုက်ထွက်လိုက်ပေါ့နော်ဒီတော့ကပြည်သူကျမ်းမာရေးဆိုတော့ဆေးရုံဆေးကန်းနေဖွင့်ဖို့စူးစမ်းကြည့်တယ်နောက်ပြီးတော့ဒီဆေးရုံဆေးကန်းနေမှာလိုအပ်တဲ့ဆေးဝါးတွေကိုလူတန်းပေးကြဖို့အကူအညီတွေရဖို့လိုတယ်ပေါ့
ကလေးငယ်တွေအပါအဝင်စစ်ရှောင်သူတွေအတွက်ကျန်းမာရေးကဏ္ဍအဓိကအရေးကြီးနေပြီးသူတို့ကိုအခြေခံကျန်းမာရေးစောင့်ရှောက်နိုင်ဖို့ကြိုးပမ်းနေရတော့မှာကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကြုံတိုးမြို့အနီးမှာလဲဇန်နဝါရီလ20ကနေ26ရက်နေ့အထိစစ်ကောင်စီနဲ့ဒေသခံတော်လှန်ရေးအင်အားစုတွေကြားတိုက်ပွဲဖြစ်ခဲ့ပါတယ်အဲ့ဒီ6ရက်တာတိုက်ပွဲအတွင်းမှာဒေသခံ2000နီးပါးလဲဘေးလွရာထွက်ပြေးခဲ့ရပြီးတချို့ကတော့သူတို့ရဲ့နေအိမ်တွေစီပြန်နိုင်တာလည်းရှိနေပြီလို့ကူညီပေးနေသူတွေကပြောပါတယ်စစ်ရှောင်လာသူတွေအရေးပေါ်စားတောက်နေထိုင်ဖို့အတွက်ဖုန်ကြီးကျောင်းတွေမှာနေရာထိုင်ခင်းပြင်ဆင်ပေးထားပြီးကြောက်တောင်နဲ့ကော့ပလိုင်းစီရောက်လာတဲ့စစ်ရှောင်တွေထဲမှာတော့ကလေးငယ်တွေအတော်များများပါဝင်တယ်လို့ကူညီပေးနေသူတူကပြောပါတယ်
။ကလေးတွေကတော့နေရာဝန်ကျင်ပဲမှာဟိုကြောက်တောင်မှာလေဖုန်ကြီးကျောင်းမှာကျတော့တော့ရောက်တရားကျော်ကော့ပလိုင်းမှာတော့တရားကျော်အမင်းကလေးနဲ့ကလေးတွေများတယ်ပေါ့ရောက်ကြလိမ့်တယ်ကသိမသိဘူး။ဒီစစ်ဆောင်တွေကတော့အဲ့ဒီထိသွားတဲ့အိမ်တွေကပေါ့ဟောလားမီလောင်ရတဲ့အိမ်တွေကတော့ကျွန်တော်တို့ဟိုတာလက်နက်သီးပါလူတွေတော့ထောက်ပအပွင့်မဖို့ဒီနေ့ရက်မှာ
ကန်းနီရွာကနေရောက်လာသူတချို့ကတော့နေအိမ်စီပြန်နေကြပြီးကော့ဘင်းရွာပတ်လည်မှာတော့ပြစ်ခတ်တဲ့နေကြားနေရတော့မယ်လို့ပြောပါတယ် မြန်မာနိုင်ငံတွင်ကြုံနေရတဲ့ပြည်တွင်းပဋိပက္ခတွေကြောင့်ကလေးငယ်တွေနဲ့သူတို့မိသားစုတွေထိခိုက်နစ်နာမှုရှိနေပြီးမြန်မာကလေးငယ် 5.6 တန်းလောက်ဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ UNICEF ကပြောတာပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကလည်းဆက်အနာသိမ်းပြီးနောက်မြန်မာနိုင်ငံတဝန်းအိုးအိမ်စွန့်ခွာတင်းရှောင်ကြသူပေါင်း 1.1 တန်းကျော်ရှိတယ်လို့ပြောပါတယ်ခင်ဗျာ။
ကိုစံကျော်ပြောပြပေးခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်တင်းဆုံသွားခဲ့ကြသူတွေအတွက်အာဏာသိမ်းနှစ်နှစ်ပြည့်အဖြစ်အမေရိကန်တန်ယုံကအကုန်ပြုလိုက်ပါတယ
်2021 February 1ရက်စစ်အာဏာသိမ်းမှုရဲ့အကျိုးဆက်ဖြစ်အသက်ဆုံးရှုံးခဲ့ရတဲ့လူပေါင်း2900ကျော်ကိုအမေရိကန်တန်ယုံမှအကုန်ပြုအပ်ပါသည်အာနာသိမ့်သည့်အချိန်မှစပြီးအာနာရှင်အဖွဲ့အစည်းကိုသူတို့ကျူးလွန်ခဲ့သည့်အကြမ်းဖက်မှုများအတွေ့ဘာမာအဲဥပဒေပါဝင်သည့်အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဲဥပဒေကို2022ဒီဇင်ဘာမှသမ္မတဘိုင်ဒန်ကလက်မှတ်ရေးထိုးခဲ့ပါသည်ဒီမိုကရေစီရေးလှုပ်ရှားဆောင်ရွက်မှုများကိုထောက်ခံအားပေးခြင်းနှင့်အရေးပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများလိုအပ်လျက်ရှိသောသူများကိုအခုအညီများပေးရခြင်းတို့ကိုဆောင်ရွက်ရင်းအာနာရှင်ဖွဲ့စည်းရဲ့ဝင်ငွေရလန်းနှင့်အရင်းမြစ်များချိနေလာစီရန်အမေရိကန်ပြည်ထောင်စုရဲ့တန်ိတ်ထံကိုဒီအဥပဒေကပို့မှုအားဖြည့်ပေးပါသည
်ပြည်ဝင်မြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့စစ်ကောင်စီနဲ့မြမအိမ်နီးချင်းနိုင်ငံတွေရဲ့ဆက်ဆံရေးကြောင်းဆက်ပြီးတော့ပြောပြပေးပါမယ်။မြမနိုင်ငံဟာစစ်ကောင်စီလက်ထက်မှာနိုင်ငံတကာနဲ့တန်တမန်ဆက်ဆံရေးရုပ်ရော်သွားပေမဲ့ရုရှားအပါအဝင်အိမ်နီးချင်းနိုင်ငံတွေနဲ့တော့ပြည်လည်တဲ့ဆက်ဆံရေးရှိနေကြောင်းနိုင်ငံရေးလေလာသုံးသပ်သူတွေကပြောပါရယ်။အထူးသဖြင့်မြမစစ်တပ်ဟာသူအာဏာသိမ်းယူထားတဲ့နှစ်နှစ်အတွင်းရုရှားအိန္ဒိယတို့နဲ့အရင်ကထပ်ပိုးတဲ့ဆက်ဆံရေးကိုထူထောင်ထားနိုင်ခဲ့တယ်လို့လေလာသူတွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုစုံဝင်းလိုင်ကပြောပြပေးပါရှင်
။ကာယောဂါနဲ့အတူအရှေ့ဥရောပစီးရေးပိပခတွေအာရှပစိဖိတ်ဒေသကမတည်ငြိမ်မှုတွေဖြစ်ပွားလာသလိုမြန်မာနိုင်ငံမှာလည်းအာဏာသိမ်းယူမှုတွေပေါ်ပေါက်လာတာဟာအခုဆိုရင်နှစ်နှစ်တိတိရှိသွားပါပြီ။ရလကတော့နိုင်ငံတကာယင်းနှိမ့်နှံမှုတချို့မြန်မာနိုင်ငံကထွက်ခွာသွားသလိုတန်တမာဆက်ဆံရေးအဆင့်လျော့တာကိုလည်းမြန်မာစစ်ကောင်စီကကြုံတွေ့နေရတာပါပြည်တွင်းစစ်ကြောင့်မြန်မာအရေးဟာဒီမိုကရေစီလိုလားတဲ့နိုင်ငံကြီးတွေအတွက်စဉ်းစားစရာတစ်ခုဖြစ်လာပေမဲ့ရုရှားတရုတ်အိန္ဒိယလိုနိုင်ငံကြီးတွေကတော့ပြည်တွင်းရေးလို့သာရှုမြင်ထားကြတာပါဒါကြောင့်လဲကုလသမဂ္ဂအစည်းအဝေးတွေမှာမြန်မာအရေးနဲ့ပတ်သက်လို့ကိစ္စရပ်တိုင်းကိုဒီနိုင်ငံတွေကကြားနေရပ်တည်ခဲ့ကြတာပါတကယ်တော့ရုရှားတရုတ်နဲ့အိန္ဒိယဟာမြန်မာစစ်ကောင်စီနဲ့အကျိုးစီးပွားအပေးအယူတွေရှိနေကြောင်းနိုင်ငံရေးလေလာသုံးသပ်သူတွေကထောက်ပြပါတယ်။ရုရှားစီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနဝန်ကြီး Maxim Reshetnikov နဲ့ဗိုလ်ချုပ်မှုကြီးမေအွန်လိုင်းတို့2022ခုနှစ်ဒီဇင်ဘာလအစောပိုင်းမှာတွေ့ဆုံခဲ့ကြပါတယ်။အဲ့ဒီနေပြည်တော်တွေ့ဆုံပွဲမှာစီးပွားရေးဆိုင်ရာစာချုပ်ခုနှစ်ခုကိုလက်မှတ်ရေးထိုးခဲ့တယ်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။ရုရှားမြန်မာနှစ်နိုင်ငံဆက်ဆံရေးဟာနိုင်ငံရေးလိုအပ်ချက်အရအပြန့်အလန်းထောက်ခံမှုလို့မြင်ကြောင်းနိုင်ငံရေးလေလာသုံးသပ်သူဒေါက်တာဆိုင်းကြည်စင်ဆိုးကပြောပါတယ်ငွေကြေးဆိုင်ရာတွေမှာအရေးယူပိတ်ဆို့ခံထားရတဲ့မြန်မာနိုင်ငံအတွက်လည်းနိုင်ငံတကာနဲ့စီးပွားရေးကုန်သွယ်ရေးအပိုင်းတွေမှာခက်ခဲနေကြတာပါစစ်ကောင်စီအဖို့ဒီအတားအဆီးကိုကြော်လွားဖို့စဉ်းစားတာမှာရုရှားကအဖြေတစ်ခုဖြစ်ကြောင်းသူကထောက်ပြပါတယ
်ရုရှားကလည်းအခုအချိန်မှာသူယူကရိန်းနဲ့ပတ်သက်ပြီးတော့သူအထိုးနဲ့နေရခံရတဲ့ဟာပြီးရဆန့်ကျင်ခြင်းခံရတဲ့ဟာအဲ့တော့သူတို့သူကလည်းသူ့လက်ရှိအနေအထားမှာသူ့ကိုထောက်ခံမဲ့သူနောက်သူနဲ့အဲ့လိုမဟာမိတ်ပူးပေါင်းနိုင်မဲ့နိုင်ငံကသူ့အတွက်လိုအပ်တယ်ဒါလိုအပ်တယ်ဆိုတာဟိုအပြည်ပြည်ဆိုင်ရာချိတ်ဆက်မှုတွေကြားထဲမှာသူ့ကိုထောက်ခံတဲ့သူမရှိပဲတီသူ့ရဲ့လုပ်ရည်တွေကိုသူ့ဘာသူတစောက်ကန်လုပ်နေလို့အဆင်မပြေဘူးနောက်တစ်ဖက်မှာလည်းကျွန်တော်တို့မြန်မာနိုင်ငံရဲ့လုပ်ရက်မှာအပြည်ပြည်ဆိုင်ရာကနေပြီးတော့ကျွန်တော်တို့အဲ့အပြစ်တင်မှုတွေဝေဖန်မှုတွေနဲ့ပိတ်ဆို့မှုတွေရှိနေတဲ့အချိန်မှာမြန်မာနိုင်ငံအတွက်ကလည်းမြန်မာနိုင်ငံရဲ့လာရပေါ့နော်အခုရည်ရွယ်ထားတဲ့သူကဟိုနိုင်ငံပြုတင်ပြောင်းလဲရေးနောက်ဒီမိုကရေစီအသွင်ပြုပြောင်းကူပြောင်းရေးစတဲ့သူရဲ့ဒီစစ်ကောင်စီကပြဋ္ဌာန်းထားတဲ့ road map နဲ့ပတ်သက်ပြီးတော့ထောက်ခံနေဆိုတဲ့အင်အားကြီးနိုင်ငံမြန်မာနိုင်ငံအတွက်လည်းဘလို့အဲ့တော့ဒါအပြန်အလှန်လိုအပ်ချက်အရာဒါသူတို့ပူပေါင်းတဲ့သဘောဖြစ်တယ်လို့ယူဆလို့ရတယ်။အဲ့လိုပူပေါင်းမှုမျိုးကအခုရုရှားအနေနဲ့မြန်မာနဲ့မှပူပေါင်းတာမဟုတ်ဘူးသူဟိုမြောက်ကိုရီးယားနဲ့လည်းသူပူပေါင်းတယ်ဟိုတရုတ်နဲ့လည်းပူပေါင်းတယ်တခြားအနောက်နိုင်ငံတွေနဲ့အဲ့လိုမျိုးဟိုအကျိုးဆန့်ကျင်ဘက်လာရဆန့်ကျင်ဘက်ရှိတဲ့နိုင်ငံတွေနဲ့လည်းသူအဲ့လိုပူပေါင်းလေးရှိတယ်ဆိုတဲ့ဟာကိုတွေ့ရတယ်
စစ်ပွဲတွေကြောင့်အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အရှိမျော်ပေါ်လစီတွေကမြန်မာပြည်တွင်းစစ်ပွဲရင်းနဲ့ကုန်စည်ကူးတက်မှုတွေကလည်းတဖြည်းဖြည်းဆုတ်ယုတ်သွားကြတာပါဒါပေမဲ့စစ်ကောင်စီနဲ့ဆက်ဆံရေးမှာတော့အိန္ဒိယအစိုးရဟာရေလိုက်ငားလိုက်ဆက်ပြီးရှိနေခဲ့ပါတယ်ရင်ကုန်နှုတ်ပိတ်နေတဲ့အိန္ဒိယအစိုးရကိုမြန်မာပြည်တွင်းမှာအားမလို့အားမရဖြစ်နေကြတာပါစစ်ကောင်စီကိုနောက်ွယ်ကနေလက်နက်ထောက်ပံ့နေတယ်ဆိုတော့အရက်ဖက်အဖွဲ့အစည်းတွေရဲ့ဆွတ်ဆွဲမှုတွေကိုလည်းအိန္ဒိယအစိုးရကရင်ဆိုင်နေရတာပါပြီးခဲ့တဲ့နှစ်နှစ်တာကိုပြန်ကြည့်မယ်ဆိုရင်အာဏာသိမ်းပြီးတလအကြာမှာလုပ်ခဲ့တဲ့စစ်ကောင်စီရဲ့တပ်မတော်တွေကိုအိန္ဒိယရဲ့ကိုယ်စားလှယ်တအူတက်ရောက်ခဲ့ပါတယ်2022ခုနှစ်ဧပြီနဲ့ဇွန်လမှာအိန္ဒိယသားအမတ်ကြီးရှရီဗီနေကူမာရဟာစစ်ကောင်စီဝန်ကြီးဥကကိုလိုင်းဥခင်ရီတို့နဲ့တွေ့ဆုံခဲ့ပြီးရွေးကောက်ပွဲနဲ့2024သကောင်စီရင်ကိစ္စတွေကိုပံ့ပိုးကူညီဖို့အတွက်ဆွေးနွေးခဲ့ကြပါတယ်စစ်ကောင်စီကိုနိုင်ငံတကာကပိတ်ဆို့မှုတွေလုပ်နေပေမဲ့အိန္ဒိယနိုင်ငံသားရေးဌာနအတွင်းဝန်ဗီနေမိုဟန်ကွတ်ထရာဟာ2022ခုနှစ်နိုဝင်ဘာလမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြတယ်လို့သတင်းတွေမှာဖော်ပြကြပေမဲ့ဒီတဲ့ပိုတဲ့အပေးအယူတွေရှိကောင်းရှိနိုင်တယ်လို့တချို့ကခံမှန်းပါတယ်ဒီလိုကိစ္စတွေပြင်အိန္ဒိယအစိုးရဟာစစ်ကောင်စီကိုနှစ်နှစ်တာအတွင်းလက်နက်ထောက်ပံ့မှု၄ကြိမ်ရှိခဲ့ကြောင်းအိန္ဒိယဖော်မြန်မာအဖွဲ့ကထုတ်ပြန်ခဲ့ပါတယ်အိန္ဒိယဟာကုလသမဂ္ဂလူညွန့်ရေးကောင်စီမှမြန်မာအရေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကြားနေခဲ့ပါတယ်မကြာသေးခင်ကလည်းချင်းလက်နက်ကိုင် CNF ဌာနချုပ်ကိုမြန်မာစစ်တပ်ကအိန္ဒိယလေပိုင်နက်ကိုတုံးပြီးဘုံကျဲတိုက်ခိုက်ခဲ့တာပါအိန္ဒိယဟာသူ့ရဲ့အကျိုးစီးပွားအတွက်စစ်ကောင်စီနဲ့ဆက်ဆံရေးတိစောက်နေတာဟာထင်သာမြင်သာရှိပြီးဒါကမာယွန်းနဲ့ရွေးချယ်မှုဖြစ်တယ်လို့အိန္ဒိယဖော်မြန်မာရဲ့တာဝန်ခံစလိုင်းဒိုခါက VOE ကိုပြောပါတယ
်ဒါအိန္ဒိယရဲ့ထင်ရှားတဲ့အကျိုးစီးပွားမှန်သမျှဆိုရင်တော့ဒါလက်နက်ကင်တော်လှန်ရေးလုပ်နေတဲ့ပြည်သူတော်လှန်ရေးအင်အားစုတွေရဲ့ထင်ထုံနေမိမှာပုံပြမများပြားနေတာဖြစ်တယ်ဆိုတော့ဒေဟာကိုသူ့အနေနဲ့ဒီဒီတော်လှန်ရေးအင်အားစုပေါ်အထင်သေးမှုကြောင့်လာတော့မဟုတ်ဒီစကားစကားသူကျိုးရှိပွားကြီးကိုငြိပေးနိုင်မယ်ဆိုတဲ့ထင်မြင်ချက်ကြောင့်လာတော့မပြောတော့ဘူးဒါမဲ့တိတ်ချတာတကူကအိန္ဒိယအနေနဲ့ဆက်လက်ပြီးတော့မှဒီတိုင်းစကားစနဲ့ပူပေါင်းပြီးမှသူ့ကိုကျိုးရှိပွားကိုကာကွယ်ဖို့ကြိုးစားနေတော့ဒါပူပြီးတော့မှအိန္ဒိယရဲ့ကျိုးရှိပွားတွေအလုံးအဆိုးဆိုးရွားသွားနိုင်မယ်အနေထားဖြစ်နေတယ်လို့ကျွန်တော်သုံးသပ်ချင်တယ်
အိန္ဒိယပါဝင်အနောက်နိုင်ငံတွေရဲ့အကြံဉာဏ်တွေကိုလစ်လျူရှုပြီးရွေးကောက်ပွဲကျင်းပဖို့ပြောဆိုနေတဲ့စစ်ကောင်စီကိုအိန္ဒိယတနိုင်ငံတည်းကပဲထောက်ခံကြောင်းပြောဆိုထားတာပါ။နိုင်ငံတချို့ကစစ်ကောင်စီနဲ့တန်တပန်ဆက်ဆံရေးကိုရှော့ချနေတဲ့အချိန်မှာအိန္ဒိယကတိုးမြင့်နေကြောင်းစလိုင်းဒိုခါကပြောပါတယ
်။အိန္ဒိယပါဝင်နေတဲ့ BIM State ဆိုတဲ့နိုင်ငံတကာအစုအဖွဲ့မှလည်းအိန္ဒိယကဒီစကားစကားဖိကြားတဲ့အချိန်မှာတရုတ်ဝင်အစိုးရဆိုတဲ့ပုံစံမျိုးအတုံနှုံးနဲ့ဒါပုံမှန်ဆက်ဆံနေတဲ့ဟာဖြစ်တယ်ဆိုတော့အာဆီယံတို့ UN တို့ကနေဖိရှားခံလိုက်ရတဲ့စကားစအကြံဖက်ရှိအုပ်စုဟာအိန္ဒိယနဲ့တွေ့ဆုံတဲ့အချိန်မှာဆိုတော့တရုတ်ဝင်အစိုးရပုံစံမျိုးအပါအဝင်အိန္ဒိယပါဝင်တဲ့နိုင်ငံတကာပလက်ဖောင်းမှာတောင်မှအခြေချခွင့်လွတ်လွတ်လပ်လပ်ရနေတဲ့အနေအထားဖြစ်နေတယ်ဒါကြောင့်လက်ရှိအိန္ဒိယရဲ့ယက်တီချက်ဟာအင်မတန်မှမြန်မာနိုင်ငံတော်လှန်ရေးသမားတွေအတွက်စိတ်ပျက်စရာခေါင်းပြောမှာအတူချုံပြောရရင်အိန္ဒိယကတော့ဒီမိုကရေစီပေါ်မှာတစ္ဆာဖုံးနေတဲ့အနေထားရောက်နေပြီလို့ကျွန်တော်အသုံးသတ်ချင်ပါတယ်
။တရုတ်နိုင်ငံကလည်းထိုနည်းတူစွာလက်နက်ကင်တော်လှန်ရေးကျေပြန့်လာတဲ့မြန်မာနိုင်ငံမှာသူ့ရဲ့စီးပွားရေးဇင်းကြံစီမံကိန်းတွေကိုဆက်လုပ်ဖို့ပဲစီစဉ်နေတာပါ။ UNGI အစိုးရနဲ့စစ်ကောင်စီကြားမှာတရုတ်ကသတိထားပြီးဆက်ဆံနေကြောင်းနိုင်ငံရေးလှစ်လာသုံးသပ်သူဦးရဲထွန်းကပြောပါတယ်။စစ်ကောင်စီရဲ့တန်တမာဆက်ဆံရေးမှာနိုင်ငံအဆင့်တွစ်ဆုံမှုတွေကိုတရုတ်ကရှောင်ရှားနေတယ်လို့သူကပြောပါတယ်။မဲခေါင်ဒေသနိုင်ငံများထိပ်သီးတွစ်ဆုံပွဲကိုတချိန်ကျင်းပပေးရတဲ့မြန်မာနိုင်ငံကတရုတ်အစိုးရကိုဖိတ်ကြားခဲ့ပေမဲ့အကြောင်းမပြန်ခဲ့တာကြောင့်တွစ်ဆုံပွဲမဖြစ်မြောက်ခဲ့ပါဘူး။မဲခေါင်ဒေသနိုင်ငံတွေရဲ့အစဉ်အလာအရနိုင်ငံခေါင်းဆောင်ကအစည်းအဝေးကိုတက်ရောက်ရမှာဖြစ်ပါတယ်။ဒီလိုအကြောင်းမပြန်ခဲ့တာဟာစစ်ကောင်စီကိုအားပေးရရောက်တဲ့ဆိုတဲ့အနေအထားမမြင်အောင်နှုတ်ဆက်နေကြတာလို့ခံမှန်းကြပါတယ်ဒါပေမဲ့နိုင်ငံကတိပြုထားတဲ့စီမံကိန်းတွေကိုတော့ပြည်တွင်းမှာတရုတ်ကဆက်လုပ်နေပါတယ်နေစကုံသွေးရေးကိုလည်းပြန်ဖွင့်လိုက်ကြောင်းဥယေထွန်းကပြောပါတယ
်ဟို NUG ကိုလည်းထုံးပြီး၎င်းပဲเนาะ NLD ပါတီကိုသူတို့ဒီကြားထဲမှာအစည်းအဝေးတွေဖိတ်တာအစည်းအဝေးတက်တာပါတီချင်းဆက်ဆံရေးတွေလုပ်တယ်ဒါပေမဲ့ NUG ကိုအတိမတ်ပြုတာတို့เนาะ NUG ခေါင်းဆောင်တွေကိုသူတို့နိုင်ငံကိုဖိတ်တာတို့အဲ့ဒါမျိုးလည်းမလုပ်ဘူးသူတို့ဒီကြားထဲမှာသူကတော့တော်တော်လေးပြစ်ထားပြီးတော့ဆက်ဆံတဲ့ပုံပေါ့နော်အဲ့တော့အဲ့ဒီရလအရာနှစ်ဖက်စလုံးကလည်း နှစ်ဖက်စလုံးကလည်းဆိုတာ NASA ကရစကရောNUG ကရောအဲတရုတ်ကသူတို့ပဲရက်တယ်ဆိုတော့အမြင်မျိုးခံစားရတာပေါ့နော်ကုလသမဂ္ဂလုံခြုံရေးကောင်စီမှာနောက်ဆုံးကျွေးထုတ်ပြချက်တစ်ခုမှာအတရုတ်တို့ကကြားတို့အိန္ဒိယတို့ကဒီဖြစ်ပြီးတော့တရုတ်နဲ့ကြားပေါ့နော်တရုတ်ကခါတိုင်းဆိုလို့ရှင်လုံခြုံရေးကောင်စီမှာဒီမှာကိစ္စဆွေးနွေးဒီလိုအနာသုံးပြီးတော့စံကွက်လေးရှိနေတယ်ဒီတစ်ခေါက်ကမဲမပေးဘဲနဲ့ပဲနေလိုက်တာပေါ့နော်မဲမပေးဘဲနေလိုက်တော့အဲ့ဒီဟာလေးအပေါ်မှာအန်ယူဂျီကလည်းကျေနပ်တယ်ပေါ့နော်
တခြားအင်းဒီဂျင်နိုင်ငံတွေဖြစ်တဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတော့စစ်ကောင်စီနဲ့နိုင်ငံရေးပတ်သက်မှုတွေထင်ထင်ရှားရှားမရှိပေမဲ့နေဆက်ကုံသွေးရေးမှာတော့အထိုက်အလျောက်ရှိလာပါတယ်မြန်မာနဲ့ထိုင်းက၃နှစ်လောက်ပိတ်ထားတဲ့နိုင်ငံနေဆက်ကိုမကြသေးခင်ကဖွင့်ပေးလိုက်သလိုဘင်္ဂလားဒေ့ရှ်ကလည်းစာနယ်ဇင်းကလိုအပ်ချက်အတွက်စံနဲ့ရေထွက်ကုန်အများအပြားကိုမြန်မာကနေဝယ်ယူနေတာပါပြည်တွင်းစစ်ကြေပြန့်လာတာစီးပွားရေးချွတ်ချုံကျလာတာတွေကအင်းဒီဂျင်နိုင်ငံတွေကိုလည်းတက်ရောက်ခဲ့ပါတယ်လူကုန်ကူးမှုတရားမဝင်နေဆက်ဖျက်ချော်မှုတရားမဝင်ကုန်သွယ်မှုမူရစ်စေဝါဒီလိုမြန်မာနဲ့ဆက်ဆက်နေတဲ့ပြဿနာမျိုးစုံကိုလည်းအင်းဒီချင်းနိုင်ငံတွေကထက်သွင်းစဉ်းစားနေရပြီဖြစ်ပါတယ်ခင်ဗျာ
စစ်ကောင်စီနဲ့မြန်မာအင်းဒီချင်းနိုင်ငံတွေရဲ့ဆက်ဆံရေးအကြောင်းအထူးသတင်းဆောင်မကိုကိုစုံဝင်းလိုက်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတစ်ခုဖြစ်တဲ့မန်းညွန်ညွန်လင်းရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်ထိုင်းနိုင်ငံမှာရှိတဲ့ခရိုင်89ခုတည်းကမြို့တွေထဲမှာမဟာကျိုင်မြို့ကလည်းမြန်မာပြည်သားရွှေပြောင်းအလုပ်သမားတွေအများဆုံးအလုပ်လုပ်ကိုင်နေထိုင်ကြတဲ့မြို့တစ်မြို့ပါပဲဒီတစ်ပတ်မန်းညွန်ညွန်လင်းရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာဒီမြို့လေးမှာနေထိုင်ကြတဲ့မြန်မာပြည်သားတွေအကြောင်းကိုတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ခင်ဗျာကြားရလာကြကုန်တော့
အခုလိုတရားပွဲအတွက်အသံချဲဆင်းတဲ့နိုးစော်နေတဲ့နေရာကမြမပြည်ထဲမှာတော့မဟုတ်ပါဘူးထိုင်းနိုင်ငံဘန်ကောက်မြို့နယ်နဲ့နေမိတ်ထိဆက်နေပြီးမြမပြည်သားရွှေပြောင်းအလုပ်သမားတွေတစုတဝေးတဲ့အများဆုံးနေထိုင်တဲ့မြို့တစ်ခုဖြစ်တဲ့စမုစာခွန်ခရိုင်မဟာချိုင်မြို့ကထိုင်းဖုံတော်ကြီးကျောင်းတစ်ခုမှာပ
ါကျွန်တော်တို့ပီမန်တို့တကြံတို့ဆိုရင်တရားစခန်းရှိတယ်၄ရက်တရားစခန်းတို့၅ရက်တရားစခန်းတို့ဝါဆိုစင်းဝါဆိုကထိန်ဆိုလဲကထိန်ပေါ့နော်အတူနေရာအလိုက်ကျွန်တော်တို့ကျင်းပါတယ်ဒါနှစ်စင်းနဲ့တိုက်ကျင်းပါတယ်အပြင်မှာကျင်းပါတဲ့အပွဲတွေလည်းရှိတယ်ဒီပြည်ဆရာတော်တွေပြေးတာတော့တချို့ဆိုဓမ္မကတိကားတွေပြေးတာတော့အများကြီးရှိတယ်တိုင်းတစ်ပတ်မှာကျွန်တော်တို့သာသနာပြုရဲဆိုမှမလွတ်လပ်ဘူးတချို့ကထိုင်းနေတဲ့စကားအများကြီးပြောရတယ်တခါတွေပလိတ်နေနဲ့ပြောရတယ်အဲ့လိုမျိုးရှိတယ်ပေါ့နော
်အခုဆိုရင်မဟာချိန်မှာမြန်မာပြည်သားဥယေကဒေသခံထိုင်းနိုင်ငံသားတွေတဲ့မများတာတောင်တန်းတူရှိလာနေပြီဖြစ်ပါတယ
်ဒီထိုင်းနိုင်ငံမှာခရိုင်မောင်89ခုပေါ့နော်အဲမှာကျွန်တော်ဒီစမုစာခွန်မဟာချိန်ကတော့အလောက်ကန်ခွန်လန်းလဲပေါ်တယ်ဆက်ယုံလို့ယုံနေပေါ်တယ်ဆိုတော့လာသမျှကျွန်တော်မြန်မာနိုင်ငံသားတွေကဥတီမှဒီမဟာချိန်ကိုရောက်ရှိလာကြတာပေါ့အဲ့တော့ကျွန်တော်တို့ဟိုအခုချိန်ထိတော့တရားဝင်ကောတရားမဝင်ကောရောက်ရှိလာတဲ့လူသားဥယျာ5သိန်းလောက်ရှိနေတယ်ဆိုတော့ကျွန်တော်တို့ NGO တွေ CSO CBO တွေအားလုံးအသုံးတက်ထားတယ်ပေါ့အဲ့တော့လက်ရှိထိုင်းနိုင်ငံသားဒေသခံများလည်း5သိန်းကျော်6သိန်းဝန်းကျင်ရှိတယ်ဆိုတော့ဟိုလေဗယ်လောက်တော့ဖြစ်နေပြီလို့ကျွန်တော်သုံးသပ်လို့ရတယ်ပေါ့
ဒါကြောင့်မြန်မာပြည်သားတွေအများစုနေထိုင်တဲ့ရပ်ကွက်တွေမှာဆိုရင်မြန်မာနိုင်ငံထဲရောက်နေသလိုပဲမြန်မာအငွေအသက်မြန်မာတလိထုံးစံမြင်ကွင်းတွေကိုအမြဲတွေ့နိုင်ပါတယ
်မြန်မာနိုင်ငံမှာအရတားအစိုးရတွေပေါ်ပေါက်လာတဲ့အချိန်ဒီမှာတော့ကျွန်တော်တရားမဝင်တဲ့ဖြတ်ကျော်မှုတွေအနေထားနည်းနည်းငင်းတက်သွားတယ်ပေါ့နော်ဒီ2021ဖေဖော်ဝါရီနောက်ပိုင်းမှာတော့ကျွန်တော်တို့အကြောင်းအကျောင်းကြောင့်ပေါ့ဒီတည်းမှာအလောက်ကန်ရှားပါတာတွေဝင်လို့မရှိကြတယ်နောက်ကသူတို့လူငယ်တွေရဲ့အသက်အိုးအိမ်စီစဉ်နေပါလုံခြုံမှုမရှိတာတွေအကြောင်းပြုပြီးမှအဲ့တော့သူတို့ရအဓိကလွမြောက်ကလွမြောက်ကြောင်းဆိုပြီးမှအိမ်ကြီးနာချင်းဖြစ်တဲ့ထိုင်းနိုင်ငံကိုအလုံးရင်းနဲ့ဝင်ရောက်လာတဲ့တကြောင်အခုချိန်မှာကျွန်တော်ဒီထိုင်းနိုင်ငံမှာလှုပ်သားဦးကြီးမြန်မာနိုင်ငံသားအများဆုံးအဆင့်ကိုစံပြင်းပြီးထုတ်တက်တော့ပါတယ်
နီလာမျိုးစုံနဲ့ရရအလုတ်လုတ်ကင်ကြဖို့ရောက်လာကြတဲ့မြန်မာပြည်သားတွေအတွက်ဘာသာစကားမတက်ကြွမှုကလည်းအခက်အခဲဆုံးရင်ဆိုင်နေရတဲ့အကြောင်းအရာတွေထဲမှာပါဝင်ပါတယ်
။အဲ့တော့ထိုင်းအာဏာပိုင်ဆိုတဲ့အခါမှာကျွန်တော်ဝန်ကြီးဌာနအများကြီးထဲမှာဗေဌာနနဲ့မှာတိတ်ပြတ်တာမရှိဘူး။ပြတ်နာဖြစ်တယ်တော့ပြည်သူရဲပေါ့။အဲ့ဒီရဲတွေထဲမှာကျွန်တော်ရဲတွေကိုအားလုံးကျွန်တော်ပြောတာမဟုတ်ပါဘူး။တချို့အချင်းပြတ်လက်ဆန်းတဲ့ရဲတွေလည်းကျွန်တော်ရှိတယ်။လူဦးရေအထူးထအသိအကျဆုံးဖြစ်တဲ့ဒီစမစကောမဟာချိုင်မှာကြတော့ဟိုရဲတွေကလည်းပုံလက်ဆောင်မှုတော်တော်များတယ်။ဥမာဆိုတော့ကျွန်တော်ဘာသာတကားမကြွန့်ကျင်တဲ့လူတမားတွေကိုဟိုတောင်မေးမြောင်မေးတော့ပေါ့။မေးတော့ပြန်မဖြစ်နိုင်ဘူးမဖြစ်နိုင်ဘူးကားပေါ့တဲ့။နောက်မှရှင်း ပြင်းပြမင်းမင်းအချုပ်ခန်းနဲ့မုံရင်ပတ်သက်ပြီးဒါတွေလည်းကျွန်တော်ချိန်ခံများစွာကျွန်တော်လည်းလိုက်လာမိတာကြီးတရားဝင်လို့တမားလေးကျွန်တော်ဆက်သွဲလာတဲ့ဆက်ရဆက်တဲ့ပြတဲ့ဘာကြောင့်သူအကြောင်းပြခြင်းနဲ့ဖမ်းလာလဲကျွန်တော်ကိုယ်တိုင်ဦးဆောင်လက်ချေရှင်းပြရတယ်အချိန်မောင်းများစွာပါပဲဟုတ်ကဲ့
ဒီလိုအခက်အခဲတွေရင်ဆိုင်ကြောဖြတ်ရင်ထပ်ပြီးကြုံတွေ့နေရတာကတရားဝင်နေထိုင်အလုပ်လုပ်ကင်ခွင့်အတွက်အထောက်အထားလက်မှတ်တွေကိစ္စပါပဲ
အဆိုပါဆုံးအချက်ကြီးပဲဒါပဂရီဖြစ်ပေါ်နေတာကျွန်တော်ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့နေ့ထိုင်းပြည်ကပ်ပိနက်ကနေမှခွင့်ပြုလိုက်တဲ့ထိုင်းနိုင်ငံမှာရောက်နေသောမြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်အလို့သမားတွေတရားဝင်နေထိုင်အလုပ်လုပ်ကင်ခွင့်ဆိုင်ရဆိုင်တာနေပြုလုပ်ပေးပါမယ်ဆိုမှကျင်ညာလိုက်တဲ့နောက်ပိုင်းမှာတနေ့ကလုံးမှရှိတဲ့ရှုပ်ပြောင်းလို့သမားတွေကကျွန်တော်တို့ပိုင်အောင်ကတ်ကိုလုံလိုက်ကြတယ်လုံလိုက်ကြတဲ့ခါမှာဟုတ်ကျွန်တော်တို့လည်းထိုင်းနိုင်ငံစားရုံတုန်းကပထမဆုံးပိုင်အောင်ပတ်တီလောက်ရတယ်လောက်တဲ့ခါမှာ तू ကသူ့တက်တန်းကိုတနစ်ပေးတယ်ဒီတစ်ချိန်မှာတော့ तू ကတနေ့ကလုံးမှရှိတဲ့ဒီပတ်စပို့စာအုပ်သမားတွေ CI စာအုပ်သမားတွေနဲ့ဟိုသူ့ရဲ့တက်တန်းကိုမြှင့်နေတယ်ဆိုပြီးလှမ်းညှိလိုက်တဲ့ခါမှာသူတို့ပေးလိုက်တာဒီ2023 February 23မှာအလုံးအကုန်မှာဆိုတော့ကသူတို့အမှန်တကယ်လုံငန်းချင်းနေစလုပ်တာ August မှာစတာဆိုတော့2023 February 23ဆိုမှာကြရင်ရောက်တော့မယ်အဲ့ဒါသူ extension လုပ်ရတော့မယ်အဲ့ extension လုပ်ဖို့အတွက်သူကပန်းရောင်ဘက်ကနေပန်းရောင်ဘက်ကိုပဲ extension လုပ်ရင်ကုန်ကြေးတက်မရှိဘူးတိုးတော့သူကမြန်မာလူသမားဝန်ဌာနနဲ့ညှိနှိုင်းပြီးမှ CI ကိုအရင်သွားမယ်လို့သူကအမိန့်ထုတ်လိုက်တဲ့ခါမှာ CI ကိုသွားဖို့အတွက်ကုန်ကြေးတက်ရှိမယ်ပြီးရင် CI ပြီးရင်သူကထိုင်းလာဝကတို့ဒီထိုင်းလူသမားဝန်ဌာနတို့ကနေမှ visa တွေနောက်တစ်ခါကျွန်တော် work permit တွေလုပ်ဖို့အတွက်တက်တက်တစ်ခါပတ်သက်ကြံသွားမှာဆိုတောင်းနေရှိပြီးထပ်ကုန်မယ်တော့ကြောင့်အခုလူသမားတို့တို့ကတော့ကြီးဖြစ်နေပါတယ်ဟုတ်ကဲ့
မြန်မာပြည်သားတွေများလာတဲ့အတူမြန်မာနိုင်ငံရဲ့အရေးမြန်မာပြည်သူပြည်သားတွေရဲ့အရေးအတွေ့တတ်နိုင်တဲ့ဘက်ကကူညီနေကြတဲ့ပရိဒတ်အသင်းအဖွဲ့လေးတွေလည်းမဟာချိန်မှာအများကြီးရှိလာတာပါ။အဲ
ကျွန်တော်တို့ကပရိဒတ်လုပ်တယ်ဆိုတာယင်တဲ့နှလုံးသားတွေအသားတွေကဒီစိတ်แท้ๆปันๆเนี่ยลงเลยဆိုတော့အသားအရောလည်းမခွဲခြားသလိုအဲသူဒီတခြားဘာသာသူဒီငါတို့ရဲ့ဗုဒ္ဓဘာသာဆိုတော့အဆွဲလည်းမရှိဘူးဘယ်လူမျိုးပဲဒုက္ခရောက်မှာလို့ဒုက္ခရောက်နေတဲ့ပြည်သူပြည်သားမှရင်ကျွန်တော်တို့ကအကုတ်ကူညီမှာပဲအဲ့မဲ့ကျွန်တော်တို့ကတော့အကုန်လုံးနဲ့ဆက်ဆံရေးပြည်လဲအောင်တို့ရှိခိုင်မြဲအောင်လို့တော့ပရိသတ်တော့အဲစူးစမ်းပြီးတော့လှုပ်ဆောင်နေတာပဲဖြစ်ပါလေ
မြန်မာပြည်ပြန်မှုအခွင့်မသာသေးတဲ့မြန်မာပြည်သားတွေအဖို့ကတော့ရောက်တဲ့အရမှာအဆင်ပြေအောင်ကြံဖန်နေထိုင်ကြရင်ဘဝအတွက်ပျော်ရွှင်မှုအခိုက်အတန့်လေးတွေရှာဖွေရှင်သန်နေကြရစေပါပဲရှင
်မဟာဆိုင်မြို့လေးမှာနေထိုင်ကြတဲ့မြန်မာပြည်သားတွေအကြောင်းမန်းညွန့်ညွန့်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဥတည်မောင်တန်းကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာလက်ရှိအခြေအနေဟာတာမန်မဟုတ်တဲ့အခြေအနေရှိနေတယ်လို့မြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီစီဝေးကသုံးသပ်ဆုံးဖြတ်လိုက်ပါတယ်။မြို့သားကာကွယ်ရေးနယ်လုံခြုံရေးကောင်စီအစည်းအဝေးကိုဒီနေ့နေပြည်တော်မှာကျင်းပခဲ့ပြီးယာယီတပ်ပရဦးမြင့်ဆွေပြည်သူ့လွတ်တော်ဥက္ကဋ္ဌဦးတီခွန်မြကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်စတဲ့ကာလုံအဖွဲ့ဝင်တွေအပြင်အထုဖိတ်ကြားထားသူတွေတက်ရောက်ခဲ့ကြပါတယ်။ထိုင်းနိုင်ငံနဲ့အမေရိကန်ပြည်တော်စုတို့ပူးတွဲတဘာပတိအဖြစ်ဆောင်ရွက်မဲ့အာဆီယံဒေသတွင်းစစ်ဘက်ဆိုင်ရာဆွေးနွေးပွဲတစ်ရပ်ကိုတက်ရောက်ဖို့မြန်မာစစ်တပ်ကိုဖိတ်ကြားထားတယ်လို့အမေရိကန်စစ်တပ်ကတင်းလာနေကပြောကြားလိုက်ပါတယ်။ ADMN Plus လို့ခေါ်တဲ့အာဆီယံကာယဝဝင်ကြီးများနဲ့မိတ်ဖက်နိုင်ငံများအစည်းအဝေးနဲ့ကျွမ်းကျင်သူများဆရာအဲ့ဒီအစည်းအဝေးဟာပင်လယ်ပြင်လုံခြုံရေးနဲ့ဆက်ဆက်လှုပ်ရှားမှုတွေကြောင်းဆွေးနွေးကြမှာဖြစ်ပါတယ်။အစည်းအဝေးဖိတ်ကြားတဲ့ကိစ္စကိုအာဆီယံဖွဲ့ဝင်နိုင်ငံများကဆုံးဖြတ်တာဖြစ်တယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။နိုင်ငံရေးပါတီများမှပုံတင်ခြင်းဥပဒေအရစစ်တပ်ကထင်းသလိုထိမ့်ချုပ်လှုပ်ဆောင်မဲ့အနာဂတ်ရွေးကောက်ပွဲတွေမှာစစ်တပ်ကတေချာပေါက်အနိုင်ရရှိဖို့အရှက်မဲ့ကြိုးပမ်းချက်တရဖြစ်တယ်လို့အမေရိကန်နိုင်ငံရေးဌာနအတိုင်ပင်ခံဒါရက်ကျော်လေးကဒီနေ့ပြောလိုက်ပါတယ်။ပြည်သူလူထုရဲ့နိုင်ငံရေးနယ်ပယ်တွေမှာစစ်စွာကဖယ်ရှားပစ်တာကိုကျွန်တော်တို့အဖြစ်မခံနိုင်ဘူးလို့ Twitter လူမှုစာမျက်နှာမှာ Direct Show လေးက January 29ရက်နေ့ရက်စွဲနဲ့ရေးခဲ့တာဖြစ်ပါတယ
်။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့တရအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာ Engineer တွေကတော့ Joe Gill နဲ့ PJ Elliot တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ် PPJ ည10:00 ကနေ 17:00 မှာလည်းတလဲပြန်နားဆင်နိုင်ပါတယ်။ VOY မြန်မာပိုင်းကိုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါရစေ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်။ကျမအလေးပါပါ
This program has come to you from the Voice of America, Washington.